ကုသိုလ်ရဲ့ဖို့ပါကကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတမ်းပေးဝေမယ်ပြီးလို့ရှိရင်မိမိတို့အတွက်ဒီကုသိုလ်ကောင်းမှုကံစေတနာဟာနိဗ္ဗာန်ရောက်ကြောင်းအထောက်ပံ့ဖြစ်ပါစေဆိုပြီးတော့အာယုန်တုဒီရေစက်ချမှုပြုလုပ်ပေးမယ်အမြတမ်းပေးဝေခြင်းရေစက်ချမှုပြုလုပ်ခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရက်မိမှာဘုန်းကြီးကမွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့အနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ် 2552 ခုနှစ်ကောဇာတက္ကရေ 1380 ရေနှစ်တရင်ကျော်လာပြီကျော်တစ်ချက်လေးရက်ခရစ်နှစ် 2008 ခုနှစ်အောက်တိုဘာလ28ရက်အင်္ဂါနေ့မှာသကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုင်ရှိတန်ဃာတော်220ကျော်တို့ရဲ့အထံပေါက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းရင်းခံတဲ့ကုသိုလ်လုပ်ငန်းများလူတန်းကြတဲ့ပစ္စည်းဝတ္ထုများကိုအလုံးဝမ်းမြောက်နှုတ်မော်သာဓုခေါ်နိုင်ဖို့အတွက်ဘုန်းကြီးကရှေးဦးစွာဖတ်ကြားပေးပါမယ်။မန္တလေးမြို့ပလဲငွေရောင်ရက်83လမ်း20နှစ်ချက်တလမ်းကြားမှာနေထိုင်ရတဲ့ဒကာကြီးဥပ္ပိုလ်အေးဒကာမကြီးဒေါ်အမီဥပ္ပိုလ်အေးအလှကုန်အရှင်မြင့်ကျေးဇူးမိသားစုကညစက်ကြကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုမျိုးစုံကိုပြုလုပ်ကြပါတယ်။ပါကိုကြောင်းခံပြီးတော့ဒီကုသိုလ်လုပ်ငန်းကိုပြုလုပ်ကြတယ်လို့မေးရင်တက္ကမကြီးဒေါ်အမီရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ပြုလုပ်ကြပါတယ်ပြုလုပ်ကြတဲ့ကုသိုလ်လုပ်ငန်းတွေကနံပါတ်1မြတ်စွာဘုရားကျောင်းတိုင်တန်ဃာတော်220ကျော်တို့အားအာယုံခါမှာဆွမ်းကျော်ဆွမ်းနေ့လယ်ခါမှာမွန်မြတ်တော်ခဲဝဲဘောဇင်ဆွမ်းများဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမိမိတို့နဲ့ပါလာတဲ့အပရိသတ်များနဲ့တကွာကြောင်းတိုက်အတွင်ရှိယောဂီသူတော်စင်ပေါင်းအားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်စွာဘုရားသံဃာတော်225ပါးတို့အတွက်ဆက်ပြာမွေသွားတိုက်ချေသွားတိုက်တန်ဗလာစာအုပ်ဘောပင်မုံတုပ်စသည်ဖြင့်အစုံပေါင်း225စုံကိုတစ်ပါးတစ်ပါးစီအတွက်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအဖြစ်သင်္ကန်းခြေပစ္စည်းမုံဘိုးခေါ်လေဥပါဒင်းဆက်ပြမှုစတဲ့ပစ္စည်းမျိုးစုံကိုလူတန်းခြင်းဆရာတော်အတွက်နောက်ထပ်လူအပ်ရာရာပစ္စည်းလေးပါအလို့ငါအတွက်နဝကမ္မကျက်နှစ်သိန်းလူတန်းခြင်းမြတ်စွာဘုရားကျောင်းတိုင်မှာလာရောက်ပြီးတော့ကုသိုလ်ပြုကြတဲ့ကုသိုလ်ရှင်တွေရေစက်ချရန်အတွက်ပါရမီဖြည့်ဆည်းတဲ့အနေနဲ့တတိပံစတိရေတရားရေစက်ချခွင့်၅စုံကိုလည်းပဲလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်အဲ့တော့ကြောင်းရင်းခန္ဓာကဒကမာကြီးတော်မီရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ယနေ့ပြုသူကုသိုလ်ကောင်းမှုတွေကိုမိမိတို့သာသမီတွေကဝိုင်းဝန်းပြီးတော့ဆောင်ရွက်ပြုလုပ်ပေးကြတယ်။အဲ့တော့ဒီနေ့ဘုန်းကြီးကနှုမောဒနာတရားဖြစ်တယ်။ဘာတရားဟောပေးမလဲဆိုတော့တိတ်အမြင့်ကြီးဖြစ်တဲ့တရားကိုလည်းမဟောပါဘူး။နေ့စဉ်လိုက်နာကျင့်သုံးရမယ်။နားလည်တဲ့နားလည်ထိုက်တဲ့တရားလေးကိုပဲပေါ်ပေးပါဒါလည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ကဓမ္မခန္ဓာ7400ပိဋကသုံးပုံကြီးကထုံထုံပြီးတော့ကောင်းထုတ်ချက်ပြီးလုပ်ပြီးတော့ဟောပေးပါတရားကောင်းကြီးကတော့သဘောထားမှန်ဖို့လိုပါတယ်ဆိုတဲ့ဒီတရားကောင်းကြီးနဲ့ဟောပေးပါမယ်ဘုန်းကြီးတို့အရာရာမှာသဘောထားမှန်ဖို့သိပြီးတော့လိုအပ်ပါတယ်မန္တလေးရဲ့ဓမ္မတယောက်ကဘုန်းကြီးကိုရှောက်ထူးပါတယ်ဒီမေခွန်းနဲ့ဆက်ပြီးတော့ဘုန်းကြီးကလည်းပဲအလုံးသိတဲ့သိထိုက်တဲ့တရားလေးတွေကိုနေ့စဉ်ကျင့်သုံးနိုင်တဲ့တရားဓမ္မဆိုတာဘုန်းကြီးတို့တရားထိုင်မှမဟုတ်ပါဘူးဘုန်းကြီးတို့လည်းပဲဒိဋ္ဌာရီဝင်တရားထိုင်ခဲ့တယ်သို့တော့တရားထိုင်နေပြီးတဲ့အခါမှာပြစ်ထားခဲ့ရင်နေ့စဉ်အသုံးချတဲ့ဘဝတွေကိုဓမ္မကိုယူမလာခဲ့ရင်ကိုယ်တော့စိတ်ကြီးကြံတန်းပါတယ်သိပြီးတော့ထူးခြားချက်မရှိပါဘူးဒါကြောင့်ဓမ္မဆိုတာခြေရောက်ရင်လည်းပဲကျင့်သုံးရပါတယ်တဝနဲ့တဝဆက်တွေ့ပြီးတော့စကားပြောတဲ့အခါကျင့်သုံးရတယ်လူမှုရေးလုပ်တဲ့အခါကျင့်သုံးရတယ်စီးပွားရေးလုပ်တဲ့အခါလည်းကျင့်သုံးရတယ်နေရတဲ့အခါမှာဓမ္မနှလုံးသားထဲမှာကိန်းအောင်ကျင့်သုံးရပါတယ်ဒီလိုမှမဟုတ်ဘဲနဲ့တရားထိုင်တဲ့အချိန်တရားထိုင်တဲ့နေရာလေးတွင်ကျင့်သုံးမိပြီဆိုရင်ထွက်လာလို့ချင်းသူ့ရဲ့ကိုယ်နှုတ်စိတ်ဟာငြိမ်းချမ်းမှုပြေဝမရှိပါဘူးယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အခိုက်အတန့်လေးပဲငြိမ်းချမ်းပြီးတော့ပြီးရင်ကျန်တဲ့သဘောတွေနဲ့သူများကိုပူလောင်စေတတ်တဲ့သဘောရှိပါတယ်ဒါကြောင့်မို့သဘောထားမှန်ဖို့လိုပါတယ်ဆိုတော့ဘုန်းကြီးကအလုံးနေရှင်ကျင့်သုံးနိုင်ဖို့အတွက်ဒကာမတယောက်နေတဲ့မိကုံးကိုအခြေခံပြီးတော့အလုံးတော်ဒကာဓမ္မတွေကိုနားလည်အောင်မြန်မာလိုပဲရှင်းအောင်ဟောပေးပါမယ်။အဲ့တော့မိကုံးလေးကဘာကိုမေးတာလဲဆိုတော့သူ့ကိုတဲ့ပဝန်းကျင်ကပြောကြပါတယ်။ သူကဘာလဲဆိုတော့ကိုကြည်ညိုတဲ့အကြောင်းလေးပါတယ်မှာဆိုလို့ချင်းအလုံးလိုက်ခဲ့ဖို့အလူတန်းလေးတွေဘလို့လုပ်ဖို့စော်ဩကြတယ်စော်ဩလေးရှိတယ်ပေါ့စော်ဩလေးရှိတော့ပဝန်းကျင်ကသူ့ကိုဘာပြောတယ်လဲဆိုတော့သူ့ကိုအလူပွဲစားလို့ဒီလိုပြောပါတယ်တဲ့အဲ့ဒါသူဘလို့ကျင့်သုံးရပါမလဲဆိုပြီးဘုန်းကြီးကိုမေခွန်းတစ်ခုမေးပါတယ်အဲ့တော့ဘုန်းကြီးကဒီမေခွန်းကိုရှင်းမဲပြလိုက်ပါတယ်အဖြေကတော့ကိုကိုကိုထုတ်ပါလို့ဒီလိုသိပဲတက်ရောက်တဲ့စကားမျိုးပြောလိုက်တယ်အဲ့တော့အဖြေကတော့ကိုကိုတိုင်းပဲဖြေရမယ်မေခွန်းရဲ့အဖြေကကိုကိုတိုင်းဖြေရမယ်သို့တော့ရှင်းပြဖို့အတွက်တော့ဘုန်းကြီးမှတာဝန်ရှိတယ်ဒါကြောင့်မို့ဒါလေးကိုလည်းပဲယနေ့ဥပ္ပိုလ်ရေအလှကုန်မိသားစုနဲ့တကွာယနေ့တရားနာကြွရောက်လာတဲ့ပြိသက်တွေလည်းဒါနေ့စဉ်တွေ့ကြုံနေရတဲ့သဘောတရားတွေဖြစ်နေတဲ့အတွက်ဘုန်းကြီးဒါလေးကိုရှင်းရင်းတယ်ဒီနေ့သဘောထားမှန်ဖို့လိုပါတယ်ဆိုတဲ့တရားကိုဟောပေးပါမယ်အဲ့တော့ဘုန်းကြီးတို့နိဗ္ဗာန်သောဆိုတဲ့ပုဂ္ဂိုလ်ကတစ်မျိုးရှိတယ်အလှပွဲစားဆိုတဲ့ပုဂ္ဂိုလ်ကတစ်မျိုးရှိတယ်အဲ့တော့လုပ်ငန်းချင်းကတော့ဒီပုဂ္ဂိုလ်တွေကသိထူးခြားချက်မရှိပါဘူးနိဗ္ဗာန်တော်ဆိုတာလည်းပဲမြတ်စွာဘုရားကိုတော်တိုင်ဟောကြားထားတာရှိတယ်။ရှင်သာရိပုတ္တဂိုတော်မြတ်ကြီးလည်းပဲဟောကြားထားတဲ့တရားတွေရှိတယ်။ဒါလည်းဆိုတော့အမျိုးသားတယောက်မျိုးသမီးတယောက်ဟာတဲ့ကိုတိုင်တော့ပေးသူပါရဲ့သူများကိုမတိုက်တွန်းမိဘူးသာသမီတွေကိုကုသိုလ်လုပ်ဖို့မတိုက်တွန်းမိဘူးကိုယ့်ရဲ့တပည့်တပန်းတွေကိုကုသိုလ်လုပ်ဖို့မတိုက်တွန်းမိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကဖြစ်ရဘဝမှာကိုတိုင်လှူတဲ့အတွက်စီးစဉ်ဥစ္စာနဲ့တော့ပြည့်စုံပါရဲ့တဲ့သူများကိုမတိုက်တွန်းတဲ့အတွက်အထီးကျန်တကောင်ကျွက်ဖြစ်နေမိသားစုတိုင်တိုင်ဝိုင်းဝိုင်းနဲ့ဆွေးနဲ့မျိုးနဲ့မနေရဘဲနဲ့တယောက်တည်းအထီးကျန်ဆန်တတ်ပါတယ်တဲ့တူလည်းမရှိတူမလည်းမရှိမိဘလည်းမရှိတပည့်တပန်းလည်းမရှိဘဲနဲ့သူ့ကိုမြင်ရင်ဘေးရနေကျင်သွားတတ်တယ်အချမ်းရမဲ့တဲ့ဘဝမျိုးအထီးကျန်ဆန်ရတဲ့ဘဝမျိုးရောက်တတ်တယ်ဆိုတာလည်းမြတ်စွာဘုရားဟောကြားခဲ့ပါတယ်နောက်တခါသူများကိုတော့တိုက်တွန်းတတ်ပါရဲ့အားလှူရတယ်တန်းရတယ်တရားချုမရတယ်သီလဆောက်တည်ရတယ်ကိုကိုတိုင်ကတော့ဖြစ်တယ်လို့နေတယ်မကျင့်သုံးဘူးဒီလိုပုဂ္ဂိုလ်မျိုးတွေကြတော့လည်းပဲဖြစ်ရပွားတိုင်းပွားတိုင်းမောင်နှမတွေသာသမီတွေအချမ်းရံတွေတော့ပေါ်ပါရဲ့သို့တော့စီးပွားရေးနဲ့ကြည့်လိုက်လို့ချင်းစားဖို့တောင်အနိုင်နိုင်ဝတ်ဖို့တောင်အနိုင်နိုင်ဆိုပြီးတော့ကိုကိုတိုင်တော့ချို့တက်တယ်အဲ့ဒါကသူများကိုတိုက်တွန်းပြီးတော့ကိုတိုင်မလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဆိုပြီးတော့ရှင်သာရိပုတ္တကိုတော်မြတ်လည်းဟောကြားခဲ့တယ်မြတ်စွာဘုရားလည်းဒီတရားကိုဟောကြားခဲ့ပါတယ်တချို့သောပုဂ္ဂိုလ်တွေကြတော့ကိုတိုင်လည်းပဲလှူဒန်းမှုဝါဒနာမပါဘူးသူများကိုလည်းပဲစိတ်စေတနာကောင်းနဲ့မတိုက်တွန်းဘူးဆိုလို့ချင်းဒီပုဂ္ဂိုလ်တွေကြတော့ဖြစ်ရပွားတိုင်းမှာအချမ်းရံလည်းပဲမရှိစည်းစိမ်ဥစ္စာလည်းပဲစားရည်တောက်ရည်အင်မတန်မှခက်ခဲချင်းရဲတဲ့ဘဝရောက်ရတတ်တယ်တဲ့ဒါကတတိယဥစုတတုဒ္ဓဥစုကြတော့ကိုယ်တိုင်လည်းပဲကုသိုလ်ကောင်းမှုတွေပြုလုပ်တယ်ကိုယ်တိုင်ကုသိုလ်ကောင်းမှုပြုလုပ်တယ်လို့ကိုယ်နဲ့ဆက်နေတဲ့ကိုယ့်ရဲ့မောင်နှမတွေမိဘတွေတခုခုအကြောင်းပြုပြီးတော့ကုသိုလ်လုပ်ဖို့ပြောတယ်အမြဲတမ်းကုသိုလ်စိတ်ကလေးနဲ့နေဖို့ကိုယ့်ရဲ့တပည့်တပန်းတွေကိုတိုက်တွန်းတယ်ဒီလိုပုဂ္ဂိုလ်မျိုးကြကိုယ်တိုင်လည်းပဲဆောင်ရွက်တယ်သူများကိုလည်းပဲတိုက်တွန်းတဲ့အတွက်ဖြစ်ရဘဝတိုင်းမှာဒီဘဝဥစ္စာနဲ့လည်းပဲပြည့်စုံပြီးတော့အချမ်းရံတင်းပင်းနဲ့တင့်တောင်တင့်တယ်နေနိုင်တယ်ဆိုပြီးတော့ဟောကြားခဲ့တယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့သူများတိုက်တွန်းတယ်ဆိုတာသဘောထားကိုကြည့်ပြီးတော့သူဟာနိဗ္ဗာန်စော်လားနိဗ္ဗာန်စော်လို့ဘုရားတော်မြတ်စွာဘုရားတိုက်တွန်းခဲ့တယ်ရှင်သာရိပုတ္တရာလည်းတိုက်တွန်းခဲ့တာပဲအလှပွဲစားလို့ဘုရားတော်သူတော်ကောင်းတွေကဒါမျိုးကိုမလိုလားပါဘူးအဲ့တော့အလူပွဲကားလုပ်တဲ့ပုဂ္ဂိုလ်ရောနိဗ္ဗာန်စော်ရောဟာလုပ်ငန်းမှာသွားပြီးတော့တူညီနေတယ်လုပ်ငန်းကိုကြည့်ပြီးတော့ဆုံးဖြတ်လို့မရပါဘူးအလူပွဲကားလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုเจ้าကိုလိုက်ခဲ့ပါကိုနေရာကိုလိုက်ခဲ့ပါဒါမျိုးတိုက်တွန်းပါပဲနိဗ္ဗာန်စော်လုပ်တဲ့ပုဂ္ဂိုလ်ကလည်းပဲလိုက်ခဲ့ပါလှူလဲပါတန်းလဲပါသူလည်းပဲဒါမျိုးတိုက်တွန်းပါပဲကိုယ်တိုင်လည်းပဲလုပ်ပါပဲဒါကြောင့်မို့ဒီလုပ်ငန်းကိုကြည့်ပြီးတော့ခေါင်းကြီးတို့ဒီပုဂ္ဂိုလ်ကအလူပွဲကားဖြစ်နေသလားဒီပုဂ္ဂိုလ်ကနိဗ္ဗာန်စောမြတ်စွာဘုရားသူတော်ကောင်းတွေလိုလားတဲ့နိဗ္ဗာန်စောပုဂ္ဂိုလ်များဖြစ်လေသလားနိဗ္ဗာန်ကိုရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်များဖြစ်လေသလားဆိုတာလုပ်ငန်းတစ်ခုတည်းကြည့်ပြီးတော့ဆုံးဖြတ်လို့မရပါဘူး။ဘာကိုကြည့်ရမလဲဆိုတော့စိတ်နေစိတ်သာသဘောထားမှန်ကန်မှုမမှန်ကန်မှုကိုကြည့်ပြီးတော့ဆုံးဖြတ်ရပါတယ်။အဲ့တော့ဘုန်းကြီးကဖြေရှင်းပေးလိုက်တယ်။အဲ့တော့ကိုယ့်ကိုယ်ကိုမေးကြည့်ပါ။ငါဟာအလှူတန်းနေလို့ဖို့တိုက်တွန်းနေတယ်။ဟာအเจ้าလိုက်ခဲ့ပါအเจ้าကတိတ်ပြီးတော့ကြီးညိုစရာကောင်းတယ်ဆိုတဲ့နေရာမှာကိုကြည်ညိုသလိုကိုစိတ်ထဲမှာတကယ်ကိုနှစ်နှစ်ကာကသာသနာတော်ကြီးကိုကြည်ညိုလာတယ်ဒီเจ้าကိုစီကက်လိုက်တဲ့အတွက်သိဉာဏ်တွေတိုးတက်လာတယ်ဒီเจ้าကိုစီကက်လိုက်တဲ့အတွက်သိဉာဏ်တွေတိုးတက်လာတာနဲ့အမျှလူပုံတန်းပုံလည်းပဲစနစ်ကျလာတယ်ဒါနဖြစ်ပြီးရောဆိုတဲ့စိတ်မရှိတော့ဘူးကိုလှူလိုက်တဲ့ပစ္စည်းတွေသာသနာအတွက်တကယ်ကျိုးရှိပါရဲ့လားဒီလိုသိဉာဏ်တွေတိုးလာတယ်နောက်ပြီးတော့ဘာဝနာဆိုင်ရာမှာလည်းပဲအသိဉာဏ်တွေတိုးလာတယ်အသိဉာဏ်တိုးတဲ့အလျောက်စိတ်နေစိတ်ထားတွေတဖြည်းဖြည်းနဲ့မြင့်ပြီးတော့ တရားထိုင်ခြင်းမဟုတ်ဘဲနဲ့နေ့စဉ်ဘဝထဲမှာဓမ္မတွေကိုနှလုံးသွင်းပြီးတော့ဒီဘဝရေးလုပ်လည်းပဲဓမ္မလေးနဲ့ငြင်းငြင်းချမ်းချမ်းဖြတ်ကျော်လို့လူမှုရေးတွေလုပ်လည်းပဲငြင်းငြင်းချမ်းချမ်းဓမ္မလေးနဲ့ဖြတ်ကျော်လို့ငြင်းချမ်းတဲ့ဘဝကိုတည်ဆောက်နိုင်တယ်။အဲ့တော့ကိုယ်ဒီကြောင်းကိုစီးကပ်လိုက်တဲ့အတွက်ဒီဆရာသမားမျိုးကိုစီးကပ်လိုက်တဲ့အတွက်သူလည်းပဲဒီလိုအသိဉာဏ်တွေဒီလိုငြင်းချမ်းမှုတွေရပါစေဆိုတဲ့စိတ်ထားနဲ့ဘုန်းကြီးတို့တိုက်တွန်းလို့ရှိရင်ဒီပုဂ္ဂိုလ်မျိုးကိုအလှပွဲစားလို့မခေါ်ပါဘူး။နိဗ္ဗာန်ဆိုနိဗ္ဗာန်ရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။ဒီလိုပုဂ္ဂိုလ်မျိုးကအင်မတန်မွန်မြတ်တဲ့ပုဂ္ဂိုလ်ပါ။ဖျားဆတဲ့အရိယာသူတော်ကောင်းတွေမြတ်စွာဘုရားလည်းပဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ဖို့တိုက်တွန်းခဲ့တယ်။နောက်ပြီးတော့ရှင်သာရိပုတ္တကိုတော်မြတ်ကြီးလည်းပဲဒီတရားကိုပဲခေါ်ကြားခဲ့ပါတယ်။ဒါကြောင့်မို့ဒီလိုစိတ်ထားနဲ့လုပ်တဲ့ပုဂ္ဂိုလ်ကိုနိဗ္ဗာန်ဆိုနိဗ္ဗာန်ရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်လို့ဒါမျိုးသုံးသပ်လို့ရပါတယ်။အဲ့တော့လုပ်ငန်းကတော့နိဗ္ဗာန်ဆိုပုဂ္ဂိုလ်နဲ့သောသောကလူပွဲသားလုပ်ငန်းတော့လူပွဲသားပုဂ္ဂိုလ်ကလည်းပဲကိုเจ้าကိုဆွဲมาပဲကိုလိုတဲ့နေရာကိုဆွဲมาပဲအဘယ်နေရာဘယ်ဌာနကတော့ဘလောက်ကောင်းတာပဲလိုက်ခဲ့ပါတူခဲ့ပါသူလည်းပဲဒီလိုပဲဆွဲมาတို့တော့သူ့ရဲ့စိတ်ထားကသဘောထားမမှန်ကန်ဘူးတဲ့စိတ်ထားမဖြောင့်ဆင်းမှုမဖြူဆင်းမှုလို့ပြောရမှာရိုးသားမှုလေးကင်းမဲ့ဘယ်လိုကင်းမဲ့တယ်လဲလို့မေးရင်ကိုကိုွယ်တဲ့ကိုမြတ်နိုးတဲ့ကျောင်းတိုင်းကိုမြတ်နိုးတဲ့နေရာဌာနတစ်ခုကိုမြတ်နိုးတဲ့အဖွဲ့အစည်းတစ်ခုကိုလှူစေခြင်းနဲ့တိုးတက်စေခြင်းနဲ့ကိုကိုွယ်တဲ့ဘုန်းကြီးကလူတွေအများကြီးနဲ့လာပြီးတော့လှူပြီးတော့ကျောင်းကြီးတွေကောင်းကောင်းဖြစ်စေခြင်းနဲ့အချမ်းရင်တွေအများကြီးနဲ့လူတွေတန်းနေနဲ့ဖြစ်စေခြင်းနဲ့ဘုန်းကြီးစေခြင်းနဲ့ပုဂ္ဂိုလ်စွဲအနေနဲ့ကိုရဲ့ကိုကိုွယ်တဲ့ကိုသွားနေတဲ့နေရာတစ်ခုကိုတိုးတက်စေခြင်းယုံတသက်နဲ့ပစ္စည်းလက်လာပါရယုံတသက်နဲ့တိုက်တွန်းပြီဆိုရင်သူ့ရဲ့သဘောထားမှန်ကန်မှုမရှိပါဘူးကုသိုလ်စိတ်နဲ့တိုက်တွန်းတာတဲ့ကိုဘက်ကိုရက်နေတဲ့အတန်နဲ့တိုက်တွန်းတာဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်မျိုးကိုနိဗ္ဗာန်ဆိုလို့မခေါ်ပါဘူးအလှပွဲစားလို့ခေါ်ပါတယ်လို့ဘုန်းကြီးကရှင်းပြလိုက်တယ်။ဒါကြောင့်မို့ယနေ့ဒကာဒကာမတွေလည်းပဲနေရာဒကာမှာသိပြီးတော့လိုအပ်ပါတယ်။ဘာလိုအပ်တယ်လဲသဘောထားမှန်ကိုလိုတယ်ဆိုတာဒါပြောလိုက်တယ်။ဒါကြောင့်မို့ဘုန်းကြီးကအဲ့ဒီဒကာမကိုပြောလိုက်တယ်။အလှပွဲစားပုဂ္ဂိုလ်ကိုဖြစ်နေသလား။ငါကနိဗ္ဗာန်ဆိုနိဗ္ဗာန်ကိုရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်ဖြစ်သလားဆိုတာဘုန်းကြီးမဖြေတတ်ပါဘူးလို့ကိုကိုကိုမေးကြည့်ပါကိုယ့်ရဲ့သဘောထားကဖြူစင်မှန်ကန်တဲ့ဆိုရင်ငါနိဗ္ဗာန်ဆိုတော့လုတ်တာဒါလုတ်တဲ့နဲ့လုတ်ထိုက်တဲ့အလုတ်ဖျားဆတဲ့သူတော်ကောင်းတွေချီးမွမ်းတဲ့အလုတ်ဆိုပြီးတော့ဆက်လက်ပြီးတော့လုတ်ပေးပါဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ရဲ့သဘောထားကမမှန်ကန်ဘူးကိုကိုကိုွယ်တဲ့နေရာတစ်ခုကိုကြီးပွားတိုးတက်စေခြင်းနဲ့ပစ္စည်းလက်လာပါတွေပေါများစေခြင်းနဲ့နာမည်ကျော်စေခြင်းနဲ့နောက်ပြီးတော့လူတွေများများလာစေခြင်းနဲ့ထင်ရှားစေခြင်းနဲ့ဒီလိုစိတ်တွေနဲ့လုတ်တယ်ဆိုရင်လေကိုယ့်ရဲ့လုပ်ငန်းကသဘောထားမမှန်ကန်တဲ့အတွက်ဒီပုဂ္ဂိုလ်မျိုးကအလှပွဲစားစိတ်ရင်းထဲမှာဝင်သွားပါတယ်။ဒါကြောင့်မို့ဒီလိုလုံမျိုးကိုလုံမိရင်လည်းပဲကိုယ့်ကိုယ်ကိုစစ်စစ်ပြီးတော့ရက်တန်းကရက်ပလိုက်စိတ်ထားလေးကိုပြောင်းသဘောထားလေးကိုပြောင်းလိုက်လို့ရှိရင်လုပ်ငန်းပြောင်းတရားမလိုပါဘူး။လုပ်ငန်းကတော့ဒီလုပ်ငန်းကိုဆက်ပြီးတော့လုပ်ရမှာပါ။ဒါကြောင့်မို့သဘောထားမှန်ဖို့လိုအပ်တဲ့အကြောင်းအလှပွဲစားဖြစ်သလားနိဗ္ဗာန်ဆိုဖြစ်သလားဆိုတာကိုယ့်ကိုယ်ကိုပဲမေးကြည့်ပါ။ဘုန်းကြီးကတော့မဖြေတတ်ပါဘူး။ဘုန်းကြီးကရှင်းနေရှင်းတတ်ပါတယ်လို့ဒါလောက်ပဲဘုန်းကြီးပြောလိုက်ပါတယ်။ဒါလေးတွေကိုလည်းပဲဒီနေ့ဥပ္ပိုလ်ရဲ့အလှကုံမိသားစုနဲ့တကောအလုံးတော်တကားတော်မှဒါတွေကကိုကလူထဲမှာနေတော့လူသားတွေနဲ့ဆက်ဆံနေတော့အသိဉာဏ်လေးတွေမရှင်းပါဆိုလို့ဘုန်းကြီးကအာသေးသေးတိမ်တရားလေးတွေပဲလို့အထင်မသေးရပါဘူး။မိုးဟာတစ်စက်ချင်းကြပြီမလို့ကြာတော့ပုံတွေ၊ကိုယ်တွေ၊ပကံတွေပြေသွားတယ်လို့ပဲအသိဉာဏ်လေးတွေကတဖြည်းဖြည်းချင်းစရပါတယ်။ဘုန်းကြီးတို့သာသနာတော်မှာအံ့ဖွယ်ရှိပြဆိုတာရှိပါတယ်။အဘွယ်ချစ်ပြတယ်မှာဘာပါတယ်ဆိုတော့ခွန်ကြီးတို့သမုဒ္ဒရာဟာတဲ့အစဉ်အတိုင်းနှဝန်းသွားပါတယ်တချို့မြစ်တွေလိုဘာတွေလိုကြောက်ကဘာကြီးတွေသိမ့်မရှိဘူးတဲ့အစဉ်အတိုင်းလေးတဖြည်းဖြည်းနဲ့နှဝန်းသွားတာဒီလိုပဲသာသနာရဲ့အဘွယ်ချစ်ပြတယ်မှာလည်းပဲအနုဘောဘသိက္ခာတဲ့အစဉ်အတိုင်းတဖြည်းဖြည်းကျင့်သွားရတာကိုကအောက်ချိန်မှာမကြည်ပဲနဲ့အထက်သိမ့်လှမ်းတယ်ဆိုရင်ပူလောင်မှုတွေနဲ့ဖြစ်တတ်ပါတယ်တခါတရံမှာလောဘတွေနဲ့ကုသိုလ်ရောင်းရောင်းနဲ့အကုသိုလ်တွေပူလောင်မှုတွေဖြစ်တတ်ပါတယ်ဒါကြောင့်သာသနာအံ့ပွေရှစ်ပြားထဲမှာသိက္ခာကိုအစဉ်တိုင်းကျင့်သွားပါသေးသလေးရစပြီးတော့အထင်မသေးပါနဲ့ကျင့်သွားရတယ်အဲ့ဒါသာသနာတော်မှာအံ့ပွေရှစ်ပြားထဲမှာတစ်ခုပါပါတယ်ဒါကြောင့်မို့ဒီဟာလေးတွေရလည်းပဲလူတိုင်းလူတိုင်းသိတဲ့တရားလေးတွေဖြစ်ပါတယ်တချို့မှာတော်တော်ကြာတဲ့အထိဒီလိုသဘောထားလေးတွေမပေါက်တော့တချို့ကနေပြီးတော့အလှပွဲစားလို့ပြောလိုက်လို့ရှိရင်ရှက်တလူလူဖြစ်ပြီးတော့နောက်ဒီလုပ်ကိုမလုပ်တော့ပါဘူးလို့ဒါမျိုးဖြစ်သွားတဲ့ပုံစံတွေလည်းရှိတတ်ပါတယ်ဒါကြောင့်မို့နေရာတကာမှာသဘောထားမှန်ဖို့လိုအပ်တယ်။ဒါကြောင့်မို့ဘုန်းကြီးကယနေ့တကာတကာမတွေကိုသဘောထားမှန်ဖို့လိုပါတယ်ဆိုတာဒီတရားကိုဟောပြခြင်းဖြစ်တယ်။နောက်တစ်ချက်ကဘုန်းကြီးတို့လွန်ခဲ့တဲ့နှစ်နှစ်လောက်ကပြန်လည်တော်မူသွားတယ်။ဘုန်းကြီးတို့အင်မတန်ကြည်ညိုတဲ့ဆရာတော်ဥတီလာနန္ဒာဘိဝန္တာဆိုတာထေရဝါဒတက္ကသိုလ်ပါမောက္ခချုပ်ဆရာတော်အမေရိကမှာပြန်တော်မူသွားတယ်ပေါ့။အဲ့တော့အဲ့ဒီဆရာတော်ရေးထားတဲ့အထက်မှာလည်းပဲသဘောထားမှန်ဖို့လိုတယ်ဆိုတာအချက်တစ်ချက်သွားပြီးတော့တွေ့ရတယ်။ဘာတွေ့ရတယ်လဲဆိုတော့ဆရာတော်က စပေသိတ်တက်ပါတယ်အင်္ဂလိပ်စာနဲ့ပတ်သက်လို့လည်းပဲဘယ်သူမှရှင်းလို့မရအောင်တက်ကျွမ်းပါတယ်နောက်စံစကရစ်လိုတက္ကတလိုနဲ့ပတ်သက်လို့လည်းတက်ကျွမ်းတယ်ပါဠိစာပေမှာလည်းပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲဆရာတော်နဲ့အတူတူဘွဲရတာပဲဆရာတော်တို့ဘွဲရတာပဲသို့တော့နှိုင်းရှင်လို့မရပါဘူးအင်မတန်ကြီးကျယ်မြင့်မြတ်ပါတယ်မြန်မာစာရေးသားမှလည်းပဲဆရာတော်ရေးထားတဲ့ကျမ်းစာတွေဖတ်ကြည့်ပါသူ့ရဲ့ခမည်းတော်ကြီး35လမ်းက85လမ်းကဥလာတိန်ဗိမာန်ကြီးဖောက်တဲ့ဆရာဆိုင်ဆိုတာသူ့ရဲ့ခမည်းတော်အဲ့ဒီခမည်းတော်ကြီးရဲ့အထုပ်ပတိတွေလည်းပဲရေးထားတာမြန်မာစကားပြေနဲ့ကြည့်ရင်လည်းသိပ်ဆံပြစရာကောင်းတဲ့ဆရာတော်အဲ့ဒီဆရာတော်ကဘာရေးတယ်လဲဆိုတော့တဘောထားမှန်ဖို့လိုတဲ့အကြောင်းတစ်ခုတတိပေးထားတာသွားတွေ့တယ်ဒါတွေလည်းပဲဒကာဒကာမတွေကျင့်သုံးစရာကောင်းတဲ့အတွက်ဘုန်းကြီးစကားဆက်လို့ပြောပေးမယ်ဆရာတော်ဘာလဲဆိုတော့သာသနာပြုတဲ့ပုဂ္ဂိုလ်တွေမှလည်းပဲတဲ့တဘောထားမှန်ဖို့လိုအပ်တယ်တဲ့ဘယ်လိုတဘောထားမှန်ဖို့လိုတယ်လဲဆိုတော့ဘုန်းကြီးတို့ကဗုဒ္ဓဘာသာဝင်ဖြစ်နေတယ်ဗုဒ္ဓဘာသာဝင်ဖြစ်နေတော့အခြားသောခရစ်စတန်ဘာသာဝင်တွေမွတ်စလင်ဘာသာဝင်တွေဟိန္ဒီဘာသာဝင်တွေသွားပြီးတော့အထင်မသေးရသူတို့လည်းပဲသူတို့နီးသူတို့ဟန်နဲ့ကောင်းနေကြမှာပဲအဲ့တော့ဘုန်းကြီးတို့ဆရာတော်ကဗာရေးတယ်ဆိုတော့သာသနာပြုပုဂ္ဂိုလ်တွေတောင်းပါတဲ့သဘောထားမှန်ဖို့သိလိုအပ်တယ်သဘောထားမှန်မှန်လို့ရှိရင်နှလုံးသားထဲမှာကိလေသာအကုသိုလ်တွေပွားတတ်တယ်ဘယ်လိုလဲဆိုတော့သာသနာပြုပြီဆိုလို့ရှိရင်ဗာလဲဆိုတော့ဒီငါတို့ရဲ့ဗုဒ္ဓဘာသာဟာဒီနိုင်ငံမှာလွှမ်းရမယ်ဒီလိုသိမထားရဘူးငါတို့ရဲ့ဗုဒ္ဓဘာသာဟာတနိုင်ငံလုံးလွှမ်းရမယ်ဒီမိသားစုကိုငါတို့ရဲ့ဘာသာဝင်နဲ့ဖြစ်အောင်အတင်းစွတ်သွင်းမယ်ဒီလိုသိထားစဉ်ဘုန်းကြီးတို့သဘောထားမှန်မှန်ကန်တဲ့သိထားဖြစ်သွားပါတယ်ဒါမျိုးဆိုရင်အကုသိုလ်တွေဖြစ်သွားပါလေဒီပေါ်မှာကိုယ့်ရဲ့ဘာသာရာမှန်နေဒါတွေဟာအတ္တဒိဋ္ဌိတွေပါဒီပေါ်မှာကိုယ့်ရဲ့ဝါဒပေါ်မှာဆွဲလန်းလို့ရှိရင်ဥပါဒံတရားတွေရဲ့ဘုန်းကြီးတို့အတ္တဝါဒုပါဒံတို့ဒိဋ္ဌုပါဒံတို့သီလပတုပါဒံတို့ကာမှုပါဒံတို့ကိုယ့်ရဲ့ဘာသာတရားပေါ်မှာတာယာလို့ရှိရင်ဒါတွေဟာကာမှုပါဒံတရားဥပါဒံတရားဆိုတာတန်တရာမှာရှည်တတ်ပါလေနိဗ္ဗာန်နဲ့ဝေးတတ်ပါလေအဲ့တော့အဆွဲလန်းကင်းတဲ့ပုဂ္ဂိုလ်ဖြစ်မှာသာသနာပြုတာမှန်ကန်ပါလေဒီလိုမှမဟုတ်တဲ့ငါရဲ့ဗုဒ္ဓဘာသာလွှမ်းမိုးရမယ်။နိုင်ငံသားသာသနာပြုသွားရင်လည်းဒီနိုင်ငံမှာငါရဲ့ဘာသာလွှမ်းကိုလွှမ်းရမယ်။ဒီလိုစိတ်တဲ့နေဆိုရင်သဘောထားမမှန်ကန်ဘူးတဲ့။အတ္တဒိဋ္ဌိတွေဥပါဒံတရားတွေနဲ့ကပ်နေတဲ့အတွက်သူ့ရဲ့သာသနာပြုလုပ်ငန်းဟာစင်ကြယ်တဲ့သာသနာပြုလုပ်ငန်းမဖြစ်သေးဘူးတဲ့။သာသနာပြုလုပ်ငန်းလုပ်တာတောင်းမှသဘောထားမှန်ကန်ဖို့လိုအပ်တယ်တဲ့။အဲ့တော့ဘယ်လိုသဘောထားနဲ့လုပ်ရမလဲဆိုတော့ဩသူတို့လည်းပဲခရစ်ယာန်ဘာသာဝင်၊မွတ်စလင်ဘာသာဝင်၊ဟိန္ဒီဘာသာဝင်တွေမြတ်စွာဘုရားရဲ့တရားတော်လေးတစ်ခုလောက်သူတို့ကျင့်သုံးကြည့်လိုက်လို့ရှိရင်သူတို့ငြိမ်းချမ်းမှုရလိမ့်မယ်။အဲ့တော့မြတ်စွာဘုရားရဲ့တရားတော်နဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားစစ်တရားမှန်တွေနဲ့ထိတိကျွင့်ရပြီးတော့သူတို့ရဲ့တန်တန်မှာလောဘဒေါသတွေငြိမ်းချမ်းကြပါစေ။ဒီလိုစိတ်ထားနဲ့သာသနာပြုရတယ်။ဒါမှသဘောထားမှန်ကန်တာ။အဲသာသနာပြုဆိုတဲ့နာမည်တက်ဆိုင်းဘုတ်တက်ထားခြင်းတော့တူခြင်းတူပါလိမ့်မယ်။တူဦးအကြတော့ကိုယ့်ရဲ့ဝါဒကိုယ့်ဆရာရဲ့ဝါဒလွှမ်းဖို့လွှမ်းရမယ်။ငါတို့ရဲ့နေဟာမြန်မာပြည်မှာအမှန်ဆုံးဒါဆိုလို့ချင်းဥပါဒံတရားတွေနဲ့အတွင်းထဲမှာနှလုံးသားထဲမှာပူလောင်မှုကိလေသာတွေဖြစ်သွားပါတယ်ဒါဟာသဘောထားမှန်မှန်ကန်တဲ့သာသနာပြုနည်းလို့ခေါ်ရပါတယ်ဒါကြောင့်မို့ဒီဘုန်းကြီးတို့တတိထားရတယ်ဘုန်းကြီးတို့လည်းပဲတောင်မြို့မဟာသံဃာကျောင်းတိုင်မှာပညာသင်ခဲ့တယ်ကလေးဘဝပဲကနေစာကြာဘုန်းကြီးဖြစ်တဲ့ဘဝကျောင်းတိုင်ဘုန်းကြီးဖြစ်တဲ့ဘဝအဲ့ဒီကနေပြီးတော့မြတ်စွာဘုရားဆရာတော်ကနေပြီးတော့ဇဂိုင်းတူတီထောင်ခဲ့တဲ့စာသင်တိုက်ကြီးကိုတဲ့ဆွေပြိုးကြောင်းမဖြစ်စေခြင်းလို့သာသနာအတွက်အသုံးချတဲ့ကြောင်းဖြစ်ခြင်းလို့လက်ခံပေးပါဆိုတော့ဘုန်းကြီး9/29နှစ်နဲ့ဒီကြောင်းကိုလက်ခံခဲ့ပါတယ်အဲ့တော့ဒီကြောင်းကိုလက်ခံတဲ့ကဘုန်းကြီးကတောင်မြုပ်ခန္ဓာအောင်အတွက်ဆိုပြီးတော့ငါတို့ဆရာသမဝါဒမှာမှန်တာကျန်တဲ့ဝါဒတွေအလကားပဲဒီဝါဒပြင်မှာဘာဖြစ်တာဆိုရင်ဘုန်းကြီးတို့မှလည်းပဲဥပါဒံမကင်းပါဘူးဒီသာသနာပြုနည်းကဥပါဒံမကင်းရင်သဘောထားမမှန်ကန်တဲ့အတွက်ကိလေသာတွေတိုးဖို့ပဲရှိပါတယ်ကိလေသာငြိမ်းချမ်းဖို့ဆိုတာမရှိပါဘူးဒီလိုပုဂ္ဂိုလ်များမျိုးရဲ့အနီးပတ်ဝန်းကျင်မှာသွားပြီးတော့နေလိုက်ပြီဆိုရင်လည်းပဲပတ်ဝန်းကျင်မှာပူလောင်မှုတွေထင်ထပ်တတ်ပါတယ်ဒီလိုစိတ်ထဲနဲ့သာသနာပြုတဲ့ပုဂ္ဂိုလ်နဲ့မှာသွားနေပြီဆိုရင်အလိုလိုကိုပူလောင်လာပါတယ်သူကတော့ငြင်းချမ်းမှုစကားတွေပါဇက်ကပြောခြင်းပြောမယ်သို့တော့ပူလောင်မှုကတော့လက်တွေခံစားရပါတယ်တဲ့တဘောဆိုတာခေါင်းကြီးတို့ပြောလို့မရပါဘူးလက်တွေခံစားကြည့်မှသိရပါတယ်ကြောင်းတိုက်တတိုက်ထဲဝင်လာပြီဆိုရင်ငြင်းချမ်းမှုခံစားရသလားပူလောင်မှုခံစားရသလားအရာရာကိုကြည့်လိုက်တယ်ဆိုလို့ချင်းပူလောင်မှုခံစားရသလားငြိမ်းချမ်းမှုခံစားရသလားဒါတွေဟာဓာတ်တဘာဝကပြောတာပါပါးစပ်နဲ့ပြောလို့မလုံလောက်ပါဘူးခုလည်းပဲဘုန်းကြီးတို့သာသနာပြုတယ်ဆိုတဲ့ခါမှာအဲ့ဆရာတော်ဘုရားကြီးကဆရာတော်ဥတည်တန်ဟန္တာပြီးဝန်သားကသဘောထားမှန်မှုလို့တယ်တဲ့ကိုယ့်ရဲ့ဗုဒ္ဓဝါဒမြတ်စွာဘုရားရဲ့တရားအမြတ်တွေကိုသူတို့ကျင့်သုံးလို့ချင်းသူတို့နားလည်သွားလို့ချင်းသူတို့လည်းပဲတည်ငါခိုက်တန့်ဖြစ်ဖြစ်ငြိမ်းချမ်းကြပါစေသာဝရကျင့်သုံးနိုင်ရင်သာဝရငြိမ်းချမ်းကြပါစေဆိုတဲ့သဘောထားမှန်ကန်မှုနဲ့သာသနာပြုမှဒီပုဂ္ဂိုလ်မျိုးဟာကုသိုလ်တရားတိုးပွားပြီးတော့အင်မတန်ဖြူစင်တဲ့သူတော်စင်သာသနာပြုပုဂ္ဂိုလ်ဖြစ်တယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ငါဝါဒမှန်ကန်ရမယ် ငါဗုဒ္ဓဘာသာကဘာလွှမ်းရမယ်ငါရဲ့ဆရာသမားရဲ့ဝါဒနေရာတိုင်းပြန့်နှံ့ရမယ်ဆိုတဲ့စိတ်ကြီးစိတ်ကြီးကျယ်တယ်ဆိုရင်ဒီပုဂ္ဂိုလ်နဲ့ကတ်ကြည့်ပါယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဒီလိုပုဂ္ဂိုလ်မျိုးဟာပူလောင်မှုတွေတိတ်ပြီးတော့သူများကိုပေးတတ်ပါတယ်ဒါကြောင့်မို့သဘောထားမှန်ကန်ဖို့လိုတယ်ဆိုတာဘယ်နေရာထိလိုအပ်တယ်လဲသာသနာပြုတဲ့နေရာထိလိုအပ်တယ်တဲ့ဒါလေးတွေကဘုန်းကြီးတို့သိကယူဆိုင်ရပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ပရိယတ်ပြီးပရိယတ်ဤနေပယ်မှာပဲဖြစ်ဖြစ်ပฏิပတ်တိလည်းပဲမှာပဲဖြစ်ဖြစ်ငြင်းချမ်းမှုနဲ့ဖြတ်ကျော်ခြင်းပါတယ်ဆိုလို့ရှိရင်သဘောထားမှန်ဖို့လိုတဲ့ငါဆွဲဆရာဆွဲဒါမျိုးတွေမလုပ်ဘဲနဲ့ဘယ်တရားကိုပဲကျင့်ကျင့်ကိလေသာတွေကင်းတဲ့တရားဆိုရင်ဒါလက်ခံရပါတယ်မြတ်စွာဘုရားကကာလမတုတ်တံမှာဆိုလို့ရှိရင်အတိလင်းကိုဟောခဲ့တယ်ငါတရားဟောကြားခဲ့တဲ့ပိဋကတ်သုံးပုံမှာပါတယ်ဆိုလို့လည်းသင်တို့မယုံကြနဲ့တဲ့လက်တွေ့ကျင့်သုံးကြည့်လိုက်လက်တွေ့ကျင့်သုံးကြည့်လိုက်လို့အဲ့ဒီကျင့်သုံးတဲ့တရားဟာလောဘဒေါသအပြစ်မရှိဘူးငြင်းချမ်းမှုတွေခံစားရတယ်ဖြူစင်တဲ့တရားတွေဖြစ်တယ်ကုသိုလ်တရားတွေဖြစ်တယ်ဆိုရင်ဆက်လက်ကျင့်သုံးတယ်။ငါတရားဟောတဲ့တရားပိဋကတ်သုံးပုံထဲမှာလာတဲ့တရားလို့ဗဇက်ကနေဘလောက်ပဲဟောဟောလက်တွေ့ကျင့်သုံးကြည့်လိုက်။ပူလောင်မှုတွေဖြစ်တယ်။လောဘဒေါသတွေဖြစ်လာတယ်။ငြင်းချမ်းမှုနဲ့ဝေးတယ်ဆိုရင်ဒါပိဋကတ်သုံးပုံကဘလောက်ပဲလာလာငါတို့ဆရာကြီးကဘလောက်ပဲဟောဒီတရားမျိုးကိုသင်တို့စွန့်ပစ်လိုက်ဆိုရင်မြတ်စွာဘုရားကအင်ကုဒ္ဒရနိကေကာလမတုတ်တံမှာအတိလင်းဟောခဲ့ပါတယ်။ဒါကြောင့်မြတ်စွာဘုရားကိုယ်တိုင်လည်းပဲစွဲလန်းမှုဥပါဒံတရားတွေကိုမကြိုက်ပါဘူး။သဘောထားမှန်ကန်တာကိုပဲကြိုက်တယ်ဆိုတာယနေ့တရားဓမ္မတွေကိုဘုန်းကြီးကသိဖြစ်ခြင်းပါတယ်။အင်မတန်မှကောင်းတဲ့သဘောတရားတွေဒါတွေကသိပြီးတော့လိုအပ်ပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့စောစောကပြောသလိုနိဗ္ဗာန်ဆိုလားဒါမှမဟုတ်အလှူပွဲစားလားဒါလည်းပဲသဘောထားပေါ်မှာမူတည်ပါတယ်။လုပ်ငန်းကိုကြည့်လို့ကတော့သူတော်ကောင်းလို့ဆုံးဖြတ်လို့မရပါဘူး။နောက်ပြီးတော့ခုပြောခဲ့တဲ့သာသနာပြုပုဂ္ဂိုလ်ဆိုတာလည်းပဲဖြူစင်တဲ့သာသနာပြုပုဂ္ဂိုလ်လားအတ္တဒိဋ္ဌိကိလေသာတွေနဲ့ပူလောင်နေတဲ့သာသနာပြုပုဂ္ဂိုလ်လားဆိုတာလုပ်ငန်းကိုကြည့်လို့ကတော့အတူတူပါပဲသူလည်းပဲသာသနာပြုတရားတွေဟောတရားတွေပြစာသင်တိုက်တွေထောင်နောက်တစ်ပါးလည်းပဲစာသင်တိုက်တွေထောင်တရားတွေဟောတရားတွေပြကမ္မထံတွေပြဒီလိုလုပ်တာပဲဘုန်းကြီးတို့လည်းပဲပါဝင်တာပဲသို့တော့တဦးသောပုဂ္ဂိုလ်ကငြိမ်းချမ်းဖြူစင်တဲ့သာသနာပြုပုဂ္ဂိုလ်ဖြစ်သွားပြီးတော့တဦးသောပုဂ္ဂိုလ်ကမငြိမ်းချမ်းမဖြူစင်တဲ့သာသနာပြုပုဂ္ဂိုလ်ဖြစ်တယ်ဆိုတာဒီသဘောထားမှန်ကန်မှုမှန်မှန်ကန်မှုပုံမှာမူတည်ပါတယ်။ဒါကြောင့်မို့လက်တွေ့ကျင့်သုံးကြည့်ပါ။ကောင်းတယ်ဆိုလို့ရှိရင်ကိလေသာကင်းတယ်ဆိုရင်အလုံးလက်ခံရမှာပဲ။ဘုန်းကြီးတို့မာတာတိသာဆိုတာကြည့်လိုက်ပေါ့။မာတာတိသာကျင့်သုံးသွားတဲ့တရားဟာသူကဗုဒ္ဓဘာသာဝင်မဟုတ်ပါဘူး။ခရစ်စတန်ဘာသာဝင်ဖြစ်ပါလိမ့်မယ်။သို့တော့သူကျင့်သုံးသွားတဲ့တရားမြတ်စွာဘုရားဟောကြားတဲ့တရားနဲ့တက်ထက်သေးပဲဗျမဇိုတရားတွေနဲ့တက်ထက်သေးပဲမေတ္တာအလုံးငါ့ကိုကြောင်းပြုပြီးတော့ဘယ်သူတွေများချမ်းသာအောင်လုပ်ပေးရမလဲဆိုပြီးသူဒုက္ခတွေတွေကိုကယ်တင်ခဲ့တာပဲနောက်ပြီးတော့ကရုဏာဆင်းရဲဒုက္ခရောက်နေတဲ့ ANDS ယောဂါတွေပါဝင်လမ်းပေးမှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုငါဘယ်လိုသူတို့ဒုက္ခကိုကူညီနိုင်မလဲဆိုရင်ဒါကရုဏာတရားတွေဒီမေတ္တာကရုဏာတရားတွေဖြစ်နေမှာတော့မာတာတိသာဗုဒ္ဓဘာသာဝင်ပါလို့မကြွေးကြော်လည်းပဲသူ့ရဲ့နှလုံးသားထဲမှာပါရမီတွေအင်မတန်ပြည့်တယ်ပါရမီရှင်လို့ကြေခတ်လို့ရပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့သဘောထားမှန်ဖို့လိုတဲ့ဆိုတဲ့နေရာမှာဘာလိုအပ်တယ်လဲ။ဟာဗုဒ္ဓဘာသာဝင်မှပါရမီဖြစ်တယ်ဒါမျိုးအမြင်ကျင်းမြောင်းမှုနဲ့သွားမကြည့်ပါနဲ့။ကဘာကြီးကိုဆန့်ပြီးတော့ကြည့်တတ်လို့ရှိရင်သူတို့ဗုဒ္ဓဘာသာဝင်လို့အမည်မခံပေမဲ့သူ့ရဲ့နှလုံးသားထဲမှာအင်မတန်ဖြူစင်တဲ့မြတ်စွာဘုရားရဲ့တရားဓမ္မတွေကိန်းအောင်ပြီးတော့ကမ္ဘာလောကကြီးငြိမ်းချမ်းအောင်လုပ်ပေးနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။ကိုလည်းပဲငြိမ်းချမ်းမှုရအောင်ဆွံ့လွတ်နေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။ဒီလိုသိသွားပြီဆိုရင်ဘယ်သူမှအထင်မသေးတော့ဘူး။နောက်ဆုံးကိုကဗုဒ္ဓဘာသာဝင်လို့တော့တချို့အမိခံပါရဲ့သို့တော့အတ္တအပြင်ကြီးလိုက်တာငါချမ်းသာရမယ်ငါမိသားစုချမ်းသာရမယ်ငါအဖွဲ့စီချမ်းသာရမယ်ငါကိုယ်ခွေတဲ့ကြောင့်တိုးတက်ရမယ်ဆိုတဲ့စိတ်တွေသိမြားပြီဆိုရင်လည်းပဲသူကဗုဒ္ဓဘာသာဝင်လို့တော့ပြောပါရဲ့သို့တော့မြတ်စွာဘုရားရဲ့တရားဓမ္မတွေကနှလုံးသားထဲမှာအပြည့်အဝမကိန်းအောင်တဲ့အတွက်တခါတရံမှာဘာသာကြားလောက်တောင်မှအဆင်မရှိတဲ့ပုဂ္ဂိုလ်ဖြစ်သွားတတ်တယ်ပေါ့ဘုန်းကြီးကဖြစ်တယ်လို့ပြောတာမဟုတ်ဘူးနော်ဖြစ်သွားတတ်တာကိုပြောတာပါဒါကြောင့်မဘာလိုအပ်တယ်လဲမင်းသဘောထားမှန်ဖို့လိုတယ်ဆိုတာသိပြီးတော့အရေးကြီးပါတယ်ဘုန်းကြီးတို့မဟာတမဂန္ဓီအကြောင်းတလောကဖတ်လိုက်ရတယ်ဘာသွားတွေ့တယ်လဲဆိုတော့ဗတ္တမဂန္ဓီကငြိမ်းချမ်းရေးသိပ်လိုလာတယ်။နိုင်ငံရေးလှုပ်တာကိုပဲငြိမ်းချမ်းမှုနဲ့လှုပ်ပြီးတော့အိန္ဒိယနိုင်ငံကိုလွတ်လပ်ရေးရအောင်ဆောင်ရွက်ပေးခဲ့တဲ့ကျေးဇူးရှင်ဖြစ်တယ်။အဲ့တော့သူ့စီကိုအမေရိကကခရစ်စတန်ဘာသာဝင်တယောက်ကနေလှမ်းပြီးတော့စာရေးလိုက်တယ်။သူလည်းပဲမဟာတမဂန္ဓီကိုကြည်ညိုအားကြတဲ့အတွက်ဒီအိဒိဘယ်ပါပဲတိကျတော့ဘုန်းကြီးမေ့သွားတယ်ပေါ့။အဲ့တော့သူလည်းပဲမဟာတမဂန္ဓီကိုကြည်ညိုအားကြတဲ့အတွက်ခရစ်ဟိန္ဒီဘာသာဝင်ဖြစ်နေခံယူခြင်းပါတယ်လို့ရေးလိုက်တော့မတ္တမဂန္ဓီကဘလောက်သိထားမြတ်တယ်လဲဆိုတော့ဟိန္ဒီဘာသာဝေဖြစ်ခံယူမနေပါနဲ့တဲ့ကိုယ့်ရဲ့ဘာသာကိုယ်ပွေတဲ့ဘာသာထဲမှာကိုဟာအကောင်းဆုံးဘာသာဝင်တယောက်ဖြစ်အောင်လုပ်ပါလို့ဒါမျိုးလေးပဲစာပြန်လိုက်တယ်တိတ်ပြီးတော့အံ့ဩစရာကောင်းတဲ့ပုံစံတွေပဲ အဲ့တော့သူဆိုလိုတာကဘာလဲဆိုတော့ခရစ်ယာန်ဆိုလို့ချင်းလည်းပဲခရစ်ယာန်ဘာသာဝင်ထဲမှာဘုန်းကြီးတို့အကောင်းဆုံးပုဂ္ဂိုလ်ဖြစ်အောင်လို့ခရစ်ယာန်ဘာသာဝင်ထဲမှာလည်းပဲတရားဓမ္မနဲ့ဆန့်ကျင်ပြီးတော့မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ရှိတယ်လို့တရားဓမ္မနဲ့ညီပြီးတော့ပါရမီဖြည့်တယ်မာတာထီစာတို့လိုပါရမီရှင်ပုဂ္ဂိုလ်တွေလည်းရှိမှာပဲအဲ့တော့အကောင်းဆုံးဘာသာဝင်ဖြစ်အောင်လုပ်ရင်ပါရမီဆိုတာပြည့်သွားတာပဲတဲ့နောက်ပြီးတော့မု슬င်ဘာသာဝင်လည်းပဲဒီတိုင်းပဲသူ့ရဲ့ဘာသာကိုဘုန်းကြီးတို့မပုတ်ခတ်ပါဘူးတို့တော့သိုးတဲ့ပုဂ္ဂိုလ်ရှိတယ်လို့ကောင်းတဲ့ဘာသာဝင်တွေရှိတယ်အဲ့ဒီအကောင်းဆုံးဘာသာဝင်ဖြစ်နေလိုက်နိုင်ကျင်တော့ရင်သူလည်းပဲကောင်းပါပဲတဲ့ဒါကိုဘုန်းကြီးတို့မဟာတမဂန္ဒီကြီးကစာပြန်လိုက်တယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းပဲဒီတိုင်းပါပဲဗုဒ္ဓဘာသာဝင်မိဂာမတ္တဗုဒ္ဓဘာသာဝင်မိယုဖလာလောက်ဖြစ်ယုံလေးနဲ့တော့ဖြင့်ဘုန်းကြီးတို့ပါရမီပြည့်တယ်မဂ်ဖို့နိဗ္ဗာန်နဲ့နီးစပ်တယ်မဂ်ဖို့နိဗ္ဗာန်ရမယ်လို့မြတ်စွာဘုရားအာမမခံပါဘူးအဲ့တော့အကောင်းဆုံးဗုဒ္ဓဘာသာဝင်ဖြစ်အောင်အရာရာမှာဓမ္မလေးတွေနဲ့နှလုံးသွင်းပြီးတော့သဘောထားမှန်ကန်နဲ့ကျင့်သုံးရတယ်မတ္တမဂန္ဒီကဒီလိုဆိုလိုတာပါဒါကြောင့်မို့အမြင်ကျေမြအမြင်ကျေပြန့်တဲ့ပုံကိုယ်ကြီးကြတော့တိတ်ပြီးတော့အစွဲမရှိဘူးဘုန်းကြီးတို့လည်းပဲဗုဒ္ဓဘာသာဝင်ဖြစ်တယ်ယဟန်တော်ဖြစ်တယ်ကိုစွမ်းရှိတဲ့မြကိုယ့်ရဲ့တပည့်လေးတွေတက်နိုင်တဲ့မြစိတ်ထားလေးတွေကောင်းလာအောင်ပညာလေးတွေတက်လာအောင်သဘောထားမှန်နဲ့လုပ်ပေးရမှာပဲဒီလိုမှမဟုတ်ဘဲနဲ့ဘုန်းကြီးတို့လည်းပဲအာငါတို့ကစတင်တိုက်လုပ်နေတာစတင်တိုက်လုပ်တော့တိတ်ပြီးတော့ပစ္စည်းလေးပါးတွေတန်ခါများတော့လိုအပ်တယ်သံမှုဘွဲတွေများများအောင်မှလူတီများမှသံမှုဘွဲတွေများများအောင်မှလူတွေကအချင်းကြီးပြီးတော့လာပြီးတော့လှူကြလိမ့်မယ်ဆိုတဲ့စိတ်နဲ့လို့ရင်ခေါင်းကြီးတို့လည်းပဲစာတင်တိုက်လုပ်နေပြီမဲ့လို့အလားကတူပဲမှစာတင်ကြီးဖြစ်သွားတယ်တဲ့အလားကတူပဲမှစာတင်ကြီးဆိုတာမွေဖမ်းတဲ့စာတင်ကြီးတကယ်လို့ကံမကောင်းလို့ရှင်ခေါင်းကြီးတို့အပင်ငရဲထီတောင်ရောက်သွားနိုင်ပါတယ်အဲ့တော့ဒီလိုစိတ်တွေလက်လာပါလိုချင်လို့စာတင်တိုက်လုပ်တာမဟုတ်ဘူးနောက်ပြီးတော့တရားဓမ္မတွေပေါ်များအောင်လို့အလှတန်းတွေပေါ်များအောင်လို့စတင်တဲ့လှုပ်တာမဟုတ်ဘူးဆိုပြီးတော့ဒီလိုစိတ်တွေကိုပယ်ဖြောက်ပြီးတော့ဘယ်လိုစိတ်နဲ့လှုပ်ရမလဲပရိယတ်တိလှုပ်တဲ့နေရာမှာလည်းပဲသဘောထားမှန်ဖို့လိုတယ်ပฏิပတ်တိလှုပ်တဲ့နေရာမှာလည်းသဘောထားမှန်ဖို့လိုတယ်ပေါ့ပရိယတ်တိလှုပ်တဲ့နေရာမှာဘယ်လိုသဘောထားမှန်ရမလဲဆိုတော့ငါဟာသာသနာတော်အတွက်ယဟန်ဖြစ်လာခဲ့တယ်ယဟန်ဖြစ်လာပြီးတော့စတင်တဲ့တတရဲ့သေသေးလေးရဲ့ခေါင်းဆောင်တစ်ပါးဖြစ်လာတယ်အဲ့တော့ငါနဲ့ဆက်တဲ့တန်ဃာတော်ရှင်မြတ်တွေကိုငါပညာသင်ပေးမယ်ပညာသင်ပေးတဲ့နေရာမှာပညာကြီးမှုပဲနဲ့စိတ်တလေးတွေဒီပညာကိုသင်ပြီးတော့ပရိယတ်နဲ့ပฏิပတ်တွဲပြီးတော့ပရိယတ်ကိုသင်တယ်ပရိယတ်သင်ရင်နဲ့ပฏิပတ်တရားလေးတွေကိုလည်းပဲကျင့်ကြံကြိုးကိုအားထုတ်နိုင်အောင်ငါလုပ်ပေးမယ်နေ့မှာပရိယတ်ကြိုးစားပြီးညမှာပฏิပတ်လေးတွေဖတ်ပေးမယ်အချိန်ရလို့ချင်းတရားဓမ္မကျိစာတွေဝင်ပြီးတော့ကိလေသာငြိမ်းချောင်းကျင့်တွေကိုလက်တွေကောင်းတဲ့ဖော်ခိုင်းမယ်အဲ့တော့ဒီစာသင်စာချက်လုပ်ရင်းနဲ့သာသနာတော်ကြီးရှည်သွားလို့ရှိရင်သာသနာတော်ကြီးရှည်သွားတာဟာဒီစာသင်စာချက်လုပ်တဲ့ပုဂ္ဂိုလ်တွေရဲ့အဓိကအကြောင်းရင်းပါဘုန်းကြီးတို့ရှင်မာကတ္တပကုရောမြတ်ကြီးတို့ကြည်လိုက်ပေါ့ပထမတန်ခိုင်တာတင်ပြီးတဲ့အချိန်မြတ်စွာဘုရားပြိဋိဘံဆံပြီး3လလောက်ကြာတဲ့အချိန်လွန်ခဲ့တဲ့နှစ်ပေါင်း2552နှစ်လောက်ကမှန်းကြည့်လိုက်ပထမတန်ခိုင်တာတင်ပွဲပြီးတဲ့အချိန်မှာရှင်မာကတ္တပရှင်အာနန္ဒာရှင်သူရုဒ္ဓရဟန္တာရှင်မြတ်ကြီးတွေနော်ပထမတန်ခိုင်တာတင်ပွဲပြီးတော့အေးအေးဆေးဆေးနေကြမယ်လို့စိတ်မရှိပါဘူးသာသနာတည်ဖို့ရေးဆိုတာစာသင်စာချတွေလိုအပ်တယ်အဲ့တော့ရှင်ဥပါလိယဘာလုပ်မလဲဝိနည်းငါးချက်ကိုတင်ယူပို့ချပါရှင်အနန္ဒာကဒီကနိကေကိုတောင်းယူပါနောက်ပြီးတော့ရှင်မာကတ္တပကသံယုတ္တနိကေတွေတောင်းယူပါသတိဖြင့်ဇာမျိုးတွေတောင်းဖွဲ့ယူပြီးတော့ဇဟန္တာရှင်ရှင်မြတ်ကြီးတွေဆိုတာဘုန်းကြီးတို့တရားဓမ္မလေးနဲ့ဖလားတမပလေးနဲ့ငြင်းငြင်းချမ်းချမ်းနေခြင်းပါပဲဒါ့ိမ့်မဲ့မနေပါဘူးသာသနာတော်ကြီးရှေမှာနောင်လာနောက်သားတွေသာသနာနဲ့ဖြည့်တွေ့ခွင့်ရပြီးတော့အသိဉာဏ်တွေပွင့်လင်းကြလိမ့်မယ်သာသနာတော်ကြီးပွေသွားရင်လောကကြီးမှာအမိုက်မောင်ဖြစ်လိမ့်မယ်ဆိုပြီးတော့ဇဟန္တာကြီးတွေဖြစ်ရတဲ့အဲစာတင်စာချလုပ်ခဲ့ရတာသာရကရှိပါတယ်ဒါကြောင့်မို့လေသာသနာတော်ရည်စီးချောင်းကြီးကခုနှစ်ပေါင်း2500ကျော်တဲ့အထိမြန်မာနိုင်ငံအထိဘုန်းကြီးတို့ရဲ့ဆရာသမားတွေကစပြီးတော့ဓမ္မတိကများစွာကိုမွေးထုတ်ပေးတဲ့စာသင်တိုက်ကိုတည်ကြပါတယ်။တရားပြတဲ့ဘုန်းကြီးတွေမွေးထုတ်ပေးတဲ့စာသင်တိုက်တွေကိုတည်ကြပါတယ်။စာချဘုန်းကြီးတွေကိုမွေးထုတ်ပေးတဲ့စာသင်တိုက်တွေကိုတည်နေကြတယ်တဲ့။ဒါပါလဲဆိုတော့သာသနာရှင်အောင်လုပ်တာ။သာသနာရှင်ကဘု து အတွက်တော့သာသနာနဲ့ထိတွေ့ခွင့်ရတဲ့တရားဓမ္မတွေအတွက်ပဲဘုန်းကြီးတို့ယနေ့ဥပိုလ်ရင်မိသားစုကြည့်လိုက်ပေါ့။မိမိတို့တရားရှိမဲ့ခွင့်ရတာဘု து ကျေးဇူးလေ။တန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးပါမိမိတို့တရားနာယူခွင့်ရပြီးတော့အသိဉာဏ်တွေပွင့်လင်းသွားတာဘုသူကျေးဇူးလေတန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးပါဒါကြောင့်မို့တန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးသာသနာတော်ကြီးရှေ့လို့ချင်းလူတစ်သားတော်မှဒီနိုင်ငံသားတွေအထိတရားလာရှိမဲ့လို့ချင်းအသိဉာဏ်တွေရပြီးတမတ်တဖို့ရရင်အပေဒုက္ခတွေကင်းတော့သွားနိုင်တယ်ဒါကြောင့်သာသနာတော်ကြီးရှေ့ပါစေဆိုတဲ့စိတ်တည်းနဲ့ဘုန်းကြီးတို့ကလည်းစာသင်စာကြတွေလုပ်နေရင်ဒါသဘောထားမှန်ကန်ပြီးတော့လုံရင်းလုံရင်းနဲ့လောဘဒေါသတွေနည်းပြီးငြင်းချမ်းမှုရပြီးတော့လောဘဒေါသကုန်တဲ့နေ့ဟာဘုန်းကြီးတို့အရိယာဖြစ်တဲ့နေ့သောတာပန်ဆိုရလို့ချင်းဒိဋ္ဌိငါ့အတွက်ငါ့အတွက်ဆိုတဲ့စိတ်တွေကုန်သွားတာပဲဝိသိကိစ္စာတွေကုန်သွားတဲ့နေ့ဟာအဲ့ဒါသောတာပန်ဖြစ်တဲ့နေ့အရိယာနယ်ပယ်တွေကိုရောက်တဲ့နေ့ဖြစ်သွားပါတယ်ဒါကြောင့်မို့ဘုန်းကြီးတို့စာတင်စာချက်လုပ်တဲ့နေရာမှာလည်းသဘောထားမမှန်ပြန်လို့ရှိရင်နာမည်ကြီးခြင်းလို့လက်လာပါရခြင်းလို့ဆိုလို့ရှိရင်အပယ်ထိရောက်တတ်ပါတယ် သဘောထားမှန်ကန်လို့ရှိရင်လည်းပဲကိရိတာတွေစတင်စားချလို့ရင်းနဲ့လောဘဒေါသတွေကင်းကင်းကင်းကင်းသွားပြီးတော့နိဗ္ဗာန်ကြီးရောက်တတ်တယ်တဲ့တရားဟောတရားပြတာဒါလည်းပဲပရိယတ်ထဲမှာပါတာပဲတရားဟောတဲ့အခါမှာလည်းပဲလက်လာဘလိုခြင်းလို့ဒါမျိုးဆိုရင်ဒီလိုစိတ်နဲ့တာဟောလို့ရှိရင်အကုသိုလ်တွေဖြစ်ပါတယ်အဘိဓမ္မာသဘောဆိုတာလောဘဆိုတာခွေးတဏ္ဍာမှာဖြစ်လည်းပဲလောဘတရားအပယ်ချတတ်ပါတယ်လူတဏ္ဍာမှာဖြစ်လည်းပဲလောဘတရားအပယ်ချတတ်ပါတယ်ဉာဏ်တဏ္ဍာမှာဖြစ်လည်းပဲလောဘတရားအပယ်ချတတ်ပါတယ်ปรมัตถတရားဆိုတော့ဖောက်ပြန်ခြင်းမရှိတဲ့သဘောတရားကိုခေါ်တာပါဒါကြောင့်မို့လူတဏ္ဍာမှာပဲဖြစ်ဖြစ်ခွေးတဏ္ဍာမှာပဲဖြစ်ဖြစ်ယဟန်တဏ္ဍာမှာပဲဖြစ်ဖြစ်လောဘဆိုတာလောဘတရားပါပဲဘုသူတဏ္ဍာမှာဖြစ်တဲ့လောဘကတော့ဖြင့်အပေမကြပါဘူးလို့ပြောလို့မရပါဘူးဒါကြောင့်မို့တရားဟောတရားပြတာတော့ရှင်မြတ်တွေလည်းပဲဘုန်းကြီးတို့ကောင်းတော်လန့်သဘောထားမမှန်ကန်တဲ့အတွက်တန်ត្រာကျင်လေပြီးတော့နောက်ဆုံးမှာအခက်မသိအပေကြနိုင်တာပါပဲတရားပြရင်လည်းပဲရည်ရွယ်ချက်မမှန်ဘူးစိတ်ဓာတ်မမှန်ဘူးသဘောဓာတ်မမှန်ဘူးဆိုရင်ကောင်းတဲ့အလုပ်မဟုတ်ပါဘူးဒါကြောင့်မို့ပရိယတ်ပဲဖြစ်ဖြစ်ပฏิပတ်ပဲဖြစ်ဖြစ်ဘာလိုအပ်တယ်လဲသူမေးရင်သဘောဓာတ်မှန်ဖို့လိုတယ်ဆိုတာဘုန်းကြီးအားလုံးနားလည်သိခြင်းပါတယ်နောက်ပြီးတော့ဒီခုပြောခဲ့တာနိဗ္ဗာန်စောနဲ့အလှပွဲစားဒါလည်းပဲနားလည်သွားပြီသာသနာပြုပုဂ္ဂိုလ်မှလည်းပဲဘုန်းကြီးတို့ဘာလဲဆိုတော့ငြိမ်းချမ်းတဲ့သာသနာပြုပုဂ္ဂိုလ်နဲ့ပူလောင်မှုသာသနာပြုပုဂ္ဂိုလ်ပူလောင်မဲ့စိတ်ရှိတဲ့သာသနာပြုပုဂ္ဂိုလ်ဒါလည်းပဲခွဲခြားသိသွားပြီပရိယပရိပတ်စာတင်စာချတရားဟောတရားပြတဲ့နေရာမှာလည်းပဲခွန်ကြီးတို့သဘောထားမှန်ကန်တဲ့ပုဂ္ဂိုလ်သဘောထားမှန်ကန်တဲ့ပုဂ္ဂိုလ်တွေပြောပြီးပြီသဘောထားမှန်ကန်တဲ့ပုဂ္ဂိုလ်ကဘာလုပ်ပဲလုပ်လို့ကိလေသာတွေကင်းကင်းကင်းကင်းသွားပြီးတော့နောက်ဆုံးမှာနိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်ဒီလိုလည်းပဲစာပေတွေမှာအခွင့်ရှိပါတယ်သဘောထားမှန်ကန်လို့ရှိရင်လည်းပဲလျှော်ရင်းနဲ့ဆိုသလိုကိုကသူများကိုဘုန်းကြီးတို့ကစာတိသင်ပေးကိရိတာနဲ့အောင်လုပ်ပါလေဆိုမှလက်လာပါတွေသိလို့ချင်းနဲ့တရားဓမ္မတွေနဲ့သိခင်းချင်းနဲ့တရားဓမ္မတွေလာတော့သိသဘောကျတယ်ဆိုလို့ရှိရင်ဒီလိုစာတင်စာချတရားဟောတရားပြလုပ်တဲ့လူကလည်းလျှော်ရင်းနဲ့ဆိုသလိုကိုယ့်ရဲ့နှလုံးသားထဲမှာလောဘတွေသိပြီးတော့များများပြီးတော့တန်ត្រာကျင်လေကြောင်းဖြစ်ပါတယ်အခမ်းမသိရင်အပေထိရောက်သွားတတ်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့အားလုံးတရားဓမ္မတွေကဘုန်းကြီးတို့ကိုယ်တိုင်ရောတရားဓမ္မတို့ကိုယ်တိုင်ရောဘာလိုအပ်ပါတယ်မေးရင်သဘောထားမှန်ဖို့လိုတယ်ဆိုတာဒါလေးတွေကိုအခြေခံဖြစ်နေဘုန်းကြီးပြောပြတာပါနောက်တစ်ချက်ဒကာဒကမတွေနဲ့အဓိကသက်ဆိုင်တဲ့တရားသုံးပါးကိုပြောပြအောင်မယ်ဒါနသီလဘာဝနာဒါနသီလဘာဝနာလုပ်တဲ့နေရာမှာလည်းပဲအရေးကြီးဆုံးကဘာလဲဆိုတော့သဘောထားမှန်ဖို့လိုတယ်ဆိုတာလေးကိုဘုန်းကြီးပြောပြအောင်မယ်ယနေ့ဒကာဒကမတွေမွေးနေ့ကိုလည်းပဲအကြောင်းပြုပြီးတော့ဒါနတွေပြုကြတယ်နောက်ပြီးတော့ကျောင်းတွေလည်းပဲဆောက်လူကြတယ်ဆွမ်းသင်္ကန်းတွေလည်းပဲလှူဒန်းကြတယ်အလုံးအလူကတော့လုံနေကြတာပါပဲဒီနေရာမှာခွန်ကြီးတခုပြောချင်တာကဘာပြောချင်တာလဲနေသဘောထားမှန်တဲ့ပုဂ္ဂိုလ်နဲ့သဘောထားမှန်ကန်တဲ့ပုဂ္ဂိုလ်ဟာအကျိုးတရားရင်သိပြီးတော့ကြွားချတယ်ဒါလေးကိုခွန်ကြီးသိစေချင်ပါတယ်သဘောထားမှန်ကန်မှလည်းပဲဒီဒါနကုသိုလ်ဟာဒါနလုံရင်းတဲ့ကိလေသာတွေကင်းကင်းပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုသွားနိုင်ပါတယ်ခွန်ကြီးတို့ကိလေသာကင်းဖို့လမ်းစဉ်တွေဟောတဲ့အခါမှာဘာဝနာဒါကတော့အကောင်းဆုံးပဲသို့တော့ဘာဝနာကြီးလုပ်ရမှာလားဆိုတော့ခွန်ကြီးတို့စာပေမှာရှိပါတယ်ဒါနသီလဘာဝနာလုပ်တဲ့နေရာမှာခွန်ကြီးတို့ဒါနသီလဘာဝနာသုံးခုလုံးဟာကိလေသာကင်းတဲ့အလုပ်ဒါနဆိုလို့ရှိရင်လည်းပဲကိုယ်မမောနေတဲ့ပစ္စည်းတွေတာနေတဲ့ပစ္စည်းတွေကိုစွန့်လိုက်ပြီဆိုရင်လောဘကိုစွန့်ပစ်လိုက်ရရောက်ပါတယ်တန်ခါတော်ရှင်မြတ်တွေငါတို့ရဲ့ပစ္စည်းကိုသုံးဆောင်ပါစေသုံးဆောင်ပြီးတော့ယနေ့တိနေ့တာအတွက်စာသင်စာချတွေလုပ်ပြီးတော့အသိဉာဏ်တွေရပါစေညသာဖျောက်ပြုတရားရှုမှတ်မှုတွေလုပ်နိုင်ပါစေဆိုရင်မေတ္တာတရားတွေဖြည့်သွားတော့ဒါနကိုလုံရင်းနဲ့လည်းပဲကိလေသာတွေကင်းပါတယ်။ဒါကြောင့်မို့ဒါနလုံရင်းနဲ့လည်းပဲကိလေသာကင်းအောင်ကြိုးစားရပါတယ်။သီလစောင့်တည်ရင်းနဲ့လည်းပဲကိလေသာတွေကင်းအောင်ကြိုးစားရပါတယ်။ဘာဝနာထုတ်ရင်းနဲ့လည်းပဲကိလေသာတွေကင်းအောင်ကြိုးစားရပါတယ်။မြတ်စွာဘုရားက၃မျိုးလုံးဖွင့်ပြခဲ့ပါတယ်။အဲဒါပြီးမဲ့တစ်ခါတည်းရင်အထင်မှားတတ်တယ်ပေါ့။ဒါနသီလမလိုပါဘူး။ဒါမျိုးလေးတွေအထင်မှားတတ်တယ်။ဘုန်းကြီးတို့မေတ္တုံမင်းကြီးလက်ထက်တုန်းကရောမင်းကြီးဥဖို့လိုက်ဆိုတာရှိခဲ့တယ်။ယောမင်းကြီးဥပုလိုက်ရလည်းပဲအဲ့ဒီဘုန်းကြီးတို့သူ့ရဲ့စာအုပ်တဲ့ဥမှာဘာသွားရေးခဲ့တယ်လဲဆိုတော့ဒါနသီလဒါနတွေသီလတွေဟာနိဗ္ဗာန်မရောက်တည်နိုင်ဘူးဆိုတဲ့အဓိပ္ပာယ်မျိုးပါလာရေးတဲ့အတွက်ဘုန်းကြီးတို့ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးရဲ့စိတ်ဓာတ်ပိဒါနနီကျမ်းဆိုတာရေးပြီးတော့မဟုတ်တဲ့အကြောင်းခြေပပြီးတော့ရေးခဲ့ဘူးတဲ့ပေါ့အဲ့တော့ဒီနေရာမှာဘုန်းကြီးတို့စာပေလေးနဲ့ညှိပြီးတော့ကြည့်လိုက်မယ်ဒါနသီလဆိုတဲ့ဝေယဝိသဆိုတဲ့အလုပ်တွေဟာတကယ်မလုပ်ရဘူးလားဒါလေးကိုသိစရာလိုလာတယ်အဲ့တော့ခွန်ကြီးတို့စာပေမှာဘယ်လိုခွဲခြားပြသလဲဆိုတော့ကိုယ့်ကိုယ်ကိုစစ်စစ်လိုက်ပါတဲ့ကိုယ့်ကိုယ်ကိုစစ်စစ်တဲ့အခါမှာတချို့ပုဂ္ဂိုလ်တွေကဒါနာလည်းမလိုဘူးသီလသွားပြီးတော့ခံယူစရာလည်းမလိုဘူးဝေယဝိသလည်းမလုပ်စရာမလိုဘူးဒီလိုပုဂ္ဂိုလ်တွေလည်းပဲရှိတယ်တရားပဲရှုမှတ်ရမယ့်ပုဂ္ဂိုလ်လည်းရှိတယ်ဒီလိုမှမဟုတ်ဘဲနဲ့တချို့ပုဂ္ဂိုလ်တွေကြတော့ဒါနာလည်းပဲလုပ်ရမှာပဲဝေယဝိသကုသိုလ်လည်းပဲလုပ်ရမှာပဲနောက်ပြီးတော့သီလတရားလည်းပဲစောင့်တည်ရမှာပဲတရားလည်းရှုရမှာပဲသုံးမျိုးလုံး ခွင့်ဆင့်တယ်လို့လုပ်ရမယ့်ပုဂ္ဂိုလ်ကလည်းတအုပ်စုရှိပါတယ်ဘုန်းကြီးတို့စာပေမှာဖွဲ့ချပြထားတာရှိပါတယ်အဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးอ่ะဘုန်းကြီးတို့ဒါနသီလတွေလုပ်မလုပ်ရမှာလဲဝေယဝိစ္စတွေမလုပ်ရမှာလဲစာသင်္ဆာချက်တွေတရားဟောတရားပြတွေဘယ်လိုပုဂ္ဂိုလ်တွေမလုပ်ရမှာလဲဆိုတော့ဘုန်းကြီးတို့စာပေမှာရှိတယ်အာရတဝိပဿနာပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကတော့ဝေယဝိစ္စလည်းမလုပ်နဲ့စာသင်္ဆာချက်တရားဟောတရားပြလုပ်နေလဲလုပ်မနေနဲ့နောက်ပြီးတော့ဒါနသီလလုပ်နေလဲလုပ်မနေနဲ့အချိန်ကုန်တယ်တဲ့တမာတိတွေပြက်တယ်တဲ့အာရတဝိပဿနာပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့တရက်ကို24နာရီရှိတယ်ဆိုရင်အဲ့ချိန်မှတစ်ပါးပါလုံးနေတယ်အချိန်မပြတ်တရက်ဆက်24နာရီတွင်မှတတိရှိနေတယ်မြနိုးနေတယ်မြတတိပဋ္ဌာန်တရားနဲ့နေတယ်ကိုယ့်ရဲ့ကိုယ်မူရာတွေကိုသိအောင်လုပ်ပြီးတော့ကိလေသာတွေပယ်တယ်ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတာတွေလောဘကြည်ရင်ဖြစ်တယ်လို့သိပြီးတော့ဒီဟာတွေပယ်တယ်စသဖြင့်24နာရီတရက်ဆက်ကိလေသာတွေပယ်အောင်ခုပဲနိဗ္ဗာန်ရမယ်ဆိုတဲ့စိတ်တည်းနဲ့ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်ကြဟုတ်တယ်တဲ့သူတို့ဒါနသွားမလုံနဲ့ဒါနလုပ်ရင်ဘာဖြစ်လဲဒါနလုပ်တဲ့အချိန်မှာဘုန်းကြီးတို့ဝေယဝိသလုပ်ရတာနဲ့တမာရီတွေပြက်ပြားသွားမှာပေါ့သီလဆောက်တည်မသွားနဲ့ဟုတ်တယ်ဘာဖြစ်လို့လဲဒီလိုပုဂ္ဂိုလ်မျိုးက24နာရီတရက်ဆက်နိုးနေတဲ့အချိန်ဒီမှာအဲ့ချိန်မှာတပါနိဗ္ဗာန်ကိုခုပဲရရမယ်လို့ရှုမှတ်နေမြတ်စွာဘုရားကဝေယဝိသလည်းမလုံနဲ့စာသင်္ဆာချလည်းမလုံနဲ့တရားဟောတရားပြလည်းမလုံနဲ့ဆက်တိုက်ရှုမှတ်ပါတဲ့ဒီလိုပုဂ္ဂိုလ်မျိုးကခုပဲနိဗ္ဗာန်ရမယ်ဆိုပြီးတော့တကယ်စိတ်အားထက်သန်သန်နဲ့ရှုမှတ်နေတဲ့အတွက်ဒီလိုလုပ်တယ်မလုပ်နဲ့ဆိုပြီးဘုန်းကြီးတို့စာပေမှာဖွဲ့ချပြီးတော့ဟောထားတာရှိပါတယ်ဒီလိုမှမဟုတ်ပဲနဲ့24နာရီတရက်ဆက်နိုးနေတဲ့ချိန်ဒီမှာအဲ့ချိန်မှာတပါးတရားရှုမှတ်တာမဟုတ်ဘူးစီးပွားရေးလည်းပဲလုပ်မယ်သာသနာပြုလုပ်ငန်းတွေလည်းပဲဆောင်ရွက်မယ်မိဘကိုလည်းပဲပြုစုလုပ်ကျွေးမယ်နောက်ပြီးတော့ရဲရဲရွာရဲလောကဝတ္တေကိုလည်းပဲစေနာထားပြီးတော့လုပ်မယ်ဆိုရင်တော့မဟုတ်ဘူးဒါနာလည်းပဲလုပ်ရမှာပဲကိုယ့်ရဲ့ပြိတ္တကိုယ့်ရဲ့လုံသမားတွေကိုစွန့်အားရှိသမျှပေးကံစွန့်ကြဲကိုယ့်ကိုယ်ခွေတဲ့ကိုယ့်ကိုယ်အသိဉာဏ်ပေးနေတဲ့သာသနာတော်ကြီးစီးပွားရေးမလုပ်တဲ့တန်ဃာတော်ရှင်မြတ်တွေကိုစွန့်အားရှိသမျှထောက်ပံ့လှူဒန်းဒါမျိုးလေးတွေပေါ့ကိုယ့်ရင်ပေးမှာပညာမသင်နိုင်တဲ့ကလေးတွေရှိရင်ပညာသင်ကြားနိုင်အောင်ထောက်ပံ့ပေးနောက်ပြီးတော့သေကုသမှုယူရန်အတွက်ငွေမရှိတဲ့ပုဂ္ဂိုလ်တွေကိုတတ်နိုင်တဲ့မြတ်ထောက်ပံ့ပြီးတော့အသက်တစ်ချောင်းကိုကယ်ကောင်းတဲ့အတွက်ဒါမျိုးလေးတွေလုပ်ပြီးလုပ်ရမှာပဲဘာဖြစ်လို့လဲကိုယ့်ကလူလောကထဲမှာနေတယ်စာတင်စာချနဲ့လုံနေတယ်တရားဟောတရားပြလဲလုံနေပါသေးတယ်ဆိုလို့ရှိရင်တော့ဒါနသီလအပြည့်မပြောရဘူးဝေယဝိသအပြည့်မပြောရဘူးစာတင်စာချအပြည့်မပြောရဘူးတရားဟောတရားပြတာကိုအပြည့်မပြောရဘူးဘာဖြစ်လို့လဲကိုက24နာရီတည်းတည်းနိဗ္ဗာန်ကိုလိုချင်လို့အားထုတ်နေတဲ့အချိန်မဟုတ်ဘူးကိုက24နာရီတည်းတည်းနိဗ္ဗာန်ကိုလိုချင်လို့တလအားထုတ်တယ်ဆိုရင်အဲ့ဒီတလအတွင်းမှာဒါနာလဲသွားမလုံနဲ့သီလစောက်တည်မှုတွေနောက်ပြီးတော့စာတင်စာချတွေဝေယဝိသတွေလည်းမလုံနဲ့တဲ့အာရတဝိပဿနာပုဂ္ဂိုလ်ဖြစ်နေတဲ့အတွက်ဒီပုဂ္ဂိုလ်ကတလဒိဋ္ဌံထားရင်တလအတွင်းဘာမှမလုပ်နဲ့တရားပဲရှုပါတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ဒါနလုပ်ရင်းနဲ့လည်းပဲသဘောထားမှန်မှန်လေးနဲ့လုပ်လို့ရှိရင်ဒါနဆိုတာကိုကလူမှုရေးလည်းပဲလုပ်တယ်စီးပွားရေးလည်းပဲလုပ်တယ်သာသနာလည်းပဲပြုတယ်မိဘကိုလည်းပဲပြုစုလုပ်ကျွေးတယ်ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားတွေသမီးတွေတူတွေတူမတွေကိုလည်းပဲမိမိတို့စွမ်းအားရှိသမျှစောင့်ရှောက်နေရသေးတယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ကုသိုလ်မျိုးစုံလုပ်ရတာပဲနောက်ဆုံးဈေးရောင်းရင်တောင်မှဘာလဲဆိုတော့ဩဈေးဝယ်ပုဂ္ဂိုလ်တွေကငါတို့ရဲ့ကျေးဇူးရှင်တွေသူတို့ဟာငါတို့ကိုသူတို့အားပေးတဲ့အတွက်ငါတို့မှာအမျက်တွေရပြီးတော့လှူနိုင်တန်းနိုင်တယ်ငါတို့မှာစားနိုင်တောက်နိုင်တယ်မိဘကိုထောက်ပံ့နိုင်တယ်ဩဈေးဝယ်တဲ့ပုဂ္ဂိုလ်တွေကငါတို့ရဲ့ကျေးဇူးရှင်တွေပါလားအလုံသမားတွေကလည်းပဲငါတို့ကိုဝိုင်းဝန်းပြီးတော့စီးပွားရေးဖြစ်အောင်လုပ်နေတဲ့ပုဂ္ဂိုလ်တွေကျေးဇူးရှင်တွေပါလားဆိုပြီးတော့သူတို့ဘုံမှာဝန်ဆောင်မှုလေးတွေကောင်းကောင်းလုပ်ပေးတယ်ဈေးဝယ်တဲ့ပုဂ္ဂိုလ်လည်းပဲပစ္စည်းလေးတွေတန်ရှင်းအောင်တတ်နိုင်မယ်။စေနာထလုပ်ပေးတယ်ဆိုရင်အဲ့ဒါဈေးရောင်းရင်းနဲ့ကိုယ့်ရဲ့နှလုံးသားထဲမှာဓမ္မတွေကိန်းသွားတယ်။ဘာဓမ္မလဲ။မေတ္တာတရားတွေပါ။ဈေးဝယ်တဲ့ပုဂ္ဂိုလ်တွေမနစ်နာစေခြင်းနဲ့ကရုဏာတရားတွေကိန်းဆိုရင်ဈေးရောင်းရင်းနဲ့လည်းပဲသဘောထားမှန်ကန်လို့ရှိရင်ပါရမီတွေဖြစ်သွားတာပဲ။ဒီလိုမှမဟုတ်ဘဲနဲ့ကိုယ်အမျက်ရဖို့အတွက်သူပါဘောမှာမနှငယ်မညာနဲ့လုပ်ပြီးဆိုရင်မေတ္တာကရုဏာတွေခံချောက်ပြီးတော့ဈေးရောင်းရင်းနဲ့လည်းပဲအကုသိုလ်တွေဖြစ်တတ်ပါတယ်။ဒါကြောင့်မို့ခွန်ကြီးတို့သာသနာပြုမဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတွေကဒါနာလည်းပဲလုပ်ရမှာပဲဈေးလည်းပဲရောင်းရမှာပဲတို့တော့သဘောထားလေးပြင်ပြီးတော့လုပ်ရတယ်တဲ့ဒါကြောင့်မို့ဒါနာလုပ်တဲ့နေရာမှာလည်းပဲသဘောထားမှန်ဖို့လိုအပ်တာပဲဆိုတော့ဘုန်းကြီးပြောခဲ့တယ်လို့တန်ဃာတော်ရှင်မြတ်တွေချမ်းသာစေဖို့တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ဆွမ်းကိုစပြီးတော့ခြာလောင်ခြင်းကင်းပြီးတော့ချမ်းသာစေဖို့စာတင်စာချလုံဆောင်နိုင်စေဖို့ညအစာမှာပฏิပတ်ဖြစ်တဲ့မေတ္တာတရားတွေပွားစေနိုင်ဖို့တရားရှိမှနိုင်ဖို့ဒီလိုစိတ်ထားနဲ့လူပြီးဆိုရင်ကိုယ့်ရဲ့ဌာနမှာတန်ဃာတော်ရှင်မြတ်တွေချမ်းသာစေခြင်းနဲ့မေတ္တာတရားတွေလောဘဒေါသမဖြစ်ပါဘူးဒီလိုမှမဟုတ်ဘဲနဲ့ငါတို့မလူလို့မကောင်းသေးပါဘူးငါတို့အလူကိုဘယ်သူမလာလို့ရှိရင်မျက်နှာငယ်တဲ့စသည်ဖြင့်သူများမလာမဆိုးတဲ့ဒေါသတရားတွေသူများကနေပြီးတော့ဘယ်သူဖြင့်လှူလိုက်တာဆိုပြီးတော့သဘောကျတဲ့လောဘတရားတွေဒီလိုသူများချီးကျူးခံခြင်းလို့လောကီစည်းစိမ်တွေတက်ရှင်လို့ တန်တရာမှာစီးပွားဥစ္စာတွေနဲ့ခံစားကျင်လို့ဆိုတဲ့စိတ်နဲ့လှူပြီးဆိုရင်လည်းဒါသဘောထားမမှန်ကန်ဘူးလို့ခေါ်ရတယ်။လှူရင်းလှူရင်းနဲ့ဘေးမှာအကုသိုလ်တွေခြံရံနေပါတယ်။ဒီလိုပုဂ္ဂိုလ်မျိုးကသိမ်းပေါင်းထောင်ချီပြီးတော့လှူနေစေဦးနဲ့ငြိမ်းချမ်းမှုမရပါဘူး။ဘုန်းကြီးတို့ဒါလေးဟာသိပြီးတော့လိုအပ်တယ်။ဘုရားဘာသာဝင်တွေဆိုတာသဒ္ဓါသွေးရတော့ပါနေတာပဲ။လှူခြင်းတန်းခြင်းတာပဲ။သို့တော့တချို့ကသဘောထားမှန်မှန်နဲ့လှူတတ်တယ်။တချို့ကသဘောထားမှန်မှန်နဲ့မလှူတတ်တဲ့အတွက်ဘုန်းကြီးတို့နိဗ္ဗာန်ရမှုနိဗ္ဗာန်ထောက်ပံ့ပြုမှုမပြုမှုကြာကွဲပြားသွားတတ်ပါလေ။တန်တရာမှာဘုန်းကြီးတို့အကျိုးပေးတယ်ဆိုတာပစ္စည်းပုံကြီးကသွားပြီးတော့အကျိုးပေးတာမဟုတ်ပါဘူး။ဥပမာဘုန်းကြီးနည်းနည်းလေးပြောပြအောင်မယ်။လူတစ်ယောက်ကတသိန်းတန်လှူတယ်။နောက်တစ်ယောက်ကလည်းပဲတသိန်းတန်လှူတယ်။ဘေးကမြင်တော့ဟာသူတို့မြင်လှူတန်းလိုက်တာ။ငွေသိမ့်ချီပြီးတော့လှူလိုက်တာ။ဒါမျိုးလေးမြင်တယ်။ဒါနာတွေသိကြီးကျယ်သွားတယ်လို့ထင်ရတယ်။ဒါပေမဲ့လို့တဦးသောပုဂ္ဂိုလ်ကဘာလဲဆိုတော့ဒီတသိန်းတန်လှူတဲ့ပစ္စည်းအပေါ်မှာသူကနေပြီးတော့ငါမို့လို့လှူနိုင်တာငါပစ္စည်းလှူလိုက်တဲ့အတွက်ဒီเจ้าမှာတော့ငါထင်ပေါ်တယ်ဒီလိုလှူလဲလှူချင်ငါတန်တရာမှာတော့အကျိုးတွေပြန်ပြီးတော့ပေးရင်ငါမှာစီးပွားဥစ္စာတွေနဲ့ဒီဘဝမှာလည်းအကျိုးပေးမယ်နောက်ဘဝလည်းစီးပင်ဥစ္စာတွေခံစားရမယ်လူချမ်းသာနဲ့ချမ်းသာတွေနဲ့တွေ့ဆုံရမယ်ဆိုတဲ့စိတ်နဲ့လှူလို့ရှိရင်ဘာဖြစ်တယ်လဲသဘောထားမှန်မှန်ကန်တဲ့အတွက်သူ့ရဲ့တသိန်းကိုလှူတာဟာအကုသိုလ်တွေရောထွေသွားပါတယ်စီးပွားရေးဖြစ်ချင်တာလောဘတရားနောက်ပြီးတော့သူများကြည့်ရမှာဆိုတာဒေါသတရားနောက်ပြီးတော့ပေါ်လွင်ထင်ရှားကျင်တာမာနတရားလောဘတရားဒီလိုတရားတွေနဲ့လှူသွားတယ်နောက်တဦးသောပုဂ္ဂိုလ်ကတော့သဘောထားမှန်မှန်ကန်ကလေးနဲ့ဒီတသိန်းကိုတန်ဃာတော်ရှင်မြတ်တွေလှူတာမဟုတ်ဘဲနဲ့စောစောကလို့ပေါ့เจ้าမနေနိုင်တဲ့ပုဂ္ဂိုလ်ကျမကြီးမကောင်းတဲ့ပုဂ္ဂိုလ်ငါဒီလိုသိခုပေးလိုက်တဲ့အတွက်ចောင်းထားလိုက်တဲ့အတွက်သူဟာသူ့ဘဝမြင်မသွားပါစေဆိုတဲ့စိတ်နဲ့လှူလိုက်လို့ရှိရင်လည်းငွေတသိန်းဟာကုန်သွားတာပဲသို့တော့သူ့မှာတော့မေတ္တာတရားတွေခြံရံသွားပါလေအဲဘဝတိုင်းဘဝတိုင်းမှာတန်တရာမှာနိဗ္ဗာန်မရသေးလို့ကျင်လည်ရပြီဆိုလို့ရှိရင်ငွေတသိန်းကလာပြီးတော့အကျိုးပေးတာမဟုတ်ပါဘူးအဲ့ဒီတသိန်းပေါ်မှာထားတဲ့စိတ်တဲ့စေတနာကံတရားကအကျိုးပေးတာပါဂုံပကာတနာတွေနဲ့မမောပြီးတော့လှူတဲ့ပုဂ္ဂိုလ်ဟာငွေတသိန်းတော့ကုန်သွားတာပဲသူ့ရဲ့စေတနာဟာအကုသိုလ်တရားတွေနဲ့ရောထွေးသွားတဲ့အတွက်ဖြစ်ရဘဝတိုင်းမှာကံဆိုတာအကျိုးပေးဆိုတာမကြီးကျယ်ပါဘူးတောင်းတလည်းမကြီးကျယ်ဘူးမတောင်းတလည်းမကြီးကျယ်ပါဘူးသို့သောတသိန်းကုန်ခံတဲ့ပုဂ္ဂိုလ်ဟာစိတ်စေတနာလေးတွေဟာစေခုပေးလို့ရှိရင်သူချမ်းသာပါသည်အသက်တစ်ချောင်းသူရဲ့အသက်တစ်ချောင်းဆိုတော့ရာခဲ့တယ်သူ့ဘဝဖြောင့်ဆင်းသွားပါစေ။ကျောင်းပညာရေးထားပေးလို့ရှိရင်လည်းပဲသူဟာတန်းပညာတွေနဲ့လောကသာသနာအတွက်ကောင်းချီးပြုနိုင်ပါစေ။ဆိုရင်သူ့ရဲ့တသိန်းလှူတဲ့စိတ်စေတနာတွေဟာမေတ္တာတရားတွေဝန်းကျင်နေတဲ့အတွက်သူ့ရဲ့ကံဟာနောက်ဘဝရောက်လို့ရှိရင်ကံဟာသိကြီးကျယ်တဲ့အတွက်အကျိုးပေးတရားကြီးကျယ်သွားပါလေ။ဒါကြောင့်ဘုန်းကြီးတို့လူတွေမြင်တယ်လို့ပေါ့။ဘယ်သူအပြင်သိနေထောင်ချီလှူလိုက်တာသိဒါနာကြီးကျယ်တာပဲ။အဲ့ဒီငွေတွေသိမ်းပေါင်းထောင်ချီတာကနေပြီးတော့တန်တရာကိုလိုက်ပြီးတော့အကျိုးမပေးပါဘူး။အဲ့ဒီသိမ်းမောင်းထောင်ချီလှူတဲ့အချိန်မှာကိုယ့်ရဲ့ထားတဲ့စိတ်စေတနာကလားကံတရားအဖြစ်နဲ့ပြောင်းလဲပြီးတော့တန်တရာမှာကြိုးပေးတာဆိုတာဒါလေးကိုဘုန်းကြီးကနားလည်သေးတယ်မှာလေဒါကြောင့်မို့ဒီဒါနပြုတဲ့နေရာမှာအကျိုးပေးမှုနိဗ္ဗာန်ရောက်မှုမရောက်မှုနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်မဖြစ်ဆိုတာကိုယ့်ရဲ့စိတ်စေတနာပေါ်မှာမူတည်ပါတယ်စိတ်စေတနာသင်္ကန်းလေးတစ်စုံလှူလိုက်တယ်သင်္ကန်းလေးတစ်စုံကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့စိတ်စေတနာတွေဟာဩငါသင်္ကန်းဝတ်ပြီးတော့တန်ဃာတော်ရှင်မြတ်အချက်ကြောက်လေးဖုံးလွှမ်းသွားမယ်လေတံမူတံအပူတံအေးတံဒီခံနိုင်သွားမယ်မချင်နေကြိုက်တာကိုတော့ထိုက်တန်အပြင်ခံနိုင်သွားမယ်အဲ့တော့ငါရဲ့သင်္ကန်းကိုဝတ်ပြီးတော့စတင်စားချတရားဟောတရားပြတွေလှုပ်လိုက်မယ်ဆိုပြီးတော့စိတ်စေတနာတွေကသင်္ကန်းတစ်စုံထဲမှာဖြန့်ကျက်လိုက်ပြီဆိုရင်နောက်ဘဝမှာသင်္ကန်းကလာပြီးတော့အကျိုးပေးတာမဟုတ်ပါဘူးအဲ့ဒီသင်္ကန်းကိုကိုကနေပြီးတော့တူတဲ့အခါမှာထားတဲ့စိတ်နေစိတ်ထားဒီစိတ်နေစိတ်ထားကံတရားရှင်နဲ့ပြောင်းလဲပြီးတော့အကျိုးကြီးကျယ်ဖို့ပဲအကျိုးပေးသွားပါတယ်တဲ့ဒါလေးကလည်းသိပြီးတော့အံ့ဩစရာကောင်းပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအများစုကပစ္စည်းတွေလိုက်ကြည့်အကျိုးပေးတယ်လို့များယူဆသလားမသိဘူး။ဘယ်သူကများလှူဒန်းနိုင်လိုက်တာ၊သိကြီးကျယ်တာပဲ။ငါတို့များမလှူဒန်းနိုင်ဘူးဆိုပြီးတော့ဒါလေးကိုပဲတွေးတွေးပြီးတော့အားမရတယ်။ဘုန်းကြီးကအဲ့လောက်ကလေးမဖြစ်စေချင်ဘူး။အော်အကြီးကျယ်လှူဒန်းပြီးတော့သူတို့လည်းပဲစိတ်စေတနာကောင်းကောင်းလေးနဲ့ကြီးကျယ်နိုင်ပါစေ။စေတနာတွေကိုကောင်းကောင်းမွန်မွန်ထားနိုင်ပါစေ။ငါလည်းပဲသူတို့တော့မလှူဒန်းနိုင်တော့မှစေတနာတော့သူတို့တွေကပိုအောင်ထားပြီးတော့ကြိုးစားမယ်ဆိုရင်အယုံမရှိပါဘူး။ဒါလေးတွေကဘုန်းကြီးတို့သိလို့အပ်ပါတယ်။ဒါကြောင့်ဒါနာပြုတဲ့နေရာမှာလည်းပဲဘာလို့အပ်ပါတလဲ။သဘောထားမှန်ဖို့လိုအပ်တယ်ဆိုတာအားလုံးကိုဘုန်းကြီးသိစေချင်ပါတယ်။နောက်သီလပိုင်းဆိုင်ရာလေးဘုန်းကြီးနည်းနည်းပြောမယ်။သီလစောင့်တည်တဲ့နေရာမှာလည်းပဲဒီလိုပဲ။၈ပါးသီလစောင့်တည်တယ်ဆိုရင်တချို့ကငါတို့က၈ပါးသီလကိုတဝါတွင်လုံးစောင့်တည်တာဆိုပြီးတော့ရက်တွေကိုတွက်ပြီးတော့သူကဂုံယူတတ်ပါတယ်။အဲ့တော့ငါတို့ကသီလတဝါတွင်လုံးစောင့်တည်တယ်ရက်ပေါင်းဘလောက်ဘသူတို့မြင်တဝါတွင်လို့မြင်တရက်တောင်မှဥပုသ်ဆောင်တာမတွေ့ပါဘူးဆိုပြီးသူများကိုထင်သေးတဲ့စိတ်ကိုကိုကိုတော့ခြေပြားထောက်ခြင်းနဲ့စိတ်နဲ့သီလထောက်တည်ပြီဆိုရင်သူ့ရဲ့သီလဟာလည်းသဘောထားမှန်မှန်ကန်တဲ့အတွက်အကျိုးမကြီးမားပါဘူး။ဘာဖြစ်လို့လဲဆိုတော့ သီလဆောက်တည်တဲ့အချိန်မှာမာနတရားတွေဖြစ်နေတယ်ငါမလို့ဆောက်တည်နိုင်တယ်ငါတို့ကဝါဒင်းသုံးလဆောက်တည်တာဘယ်သူတို့မြင်ဝါဒင်းသုံးလပလုံတရက်တောင်မှနိုင်နိုင်ပါဆိုပြီးတော့သူများကိုနှိမ်ချခြင်းနဲ့စိတ်ကိုယ်ကိုယ်ကိုမြောက်ကြွားခြင်းနဲ့စိတ်ဒီလိုစိတ်နဲ့ဆိုရင်သဘောထားမှန်မှန်ကန်တဲ့အတွက်ဒီသီလကလည်းရက်ပေါင်းများစွာထောက်တည်ပြီးမယ်အကျိုးပေးကြတော့ဒီရက်တွေကသွားပြီးအကျိုးပေးတာမဟုတ်ပါဘူး။ဘာအကျိုးပေးတယ်လဲဆိုရင်သူ့ရဲ့သီလထောက်တည်တဲ့စေတနာနည်းနေလို့ရှိရင်စောစောကမာနတရားတွေသူများကိုနှိမ်ချခြင်းနဲ့တရားတွေဒီတရားတွေကဘဝမှာအနောက်ချက်တွေနဲ့ဖြည့်ပြီးတော့သီလကအကျိုးပေးတာဟုတ်ပဲအနောက်ချက်ကင်းကင်းနဲ့အကျိုးမပေးနိုင်ပဲဖြစ်သွားတတ်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့သီလတစ်လေးတည်းရဲ့ထောက်တည်တဲ့ငါးပါးတိလာလေးဆောက်တည်တယ်ထားပါတော့၈ပါးတိလာမဆောက်တည်နဲ့ဦးအဲ့တော့ငါသူများတသက်ချင်းမှရှောင်ကျင်လိုက်တယ်သူများတသက်ချင်းမှရှောင်ကျင်လိုက်တဲ့အတွက်ငါနဲ့ဆက်နေတဲ့တတ္တဝါလေးတွေပရွက်စိတ်လေးတွေဂျပိုးလေးတွေချမ်းသာကြပါစေလို့ဒီလိုစိတ်လေးနဲ့ဘုန်းကြီးတို့ဆောက်တည်တယ်အဲ့တော့ကာမိတုမိစ္ဆာသာရဆောက်တည်တယ်အဋိနာဒနာဆောက်တည်တယ်အဋိနာဒနာသူများဥစ္စာမခိုးဘူးဆိုရင်သူနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေမှာဘုန်းကြီးတို့အိမ်ကြီးချင်းမှတခိုးများရှိရင်ဘုန်းကြီးတို့ဘယ်လောက်စိတ်ပူရရလဲကိုယ်ဆိုလို့ချင်းဘုန်းကြီးတို့မန္တလေးမှာကြားနေရတယ်အာအနုကျန်းစီသားတို့ဓမြတိုက်သားတို့အဲ့တော့ဒီလိုသဖိုးဓမြတွေပေါ်နေပြီဆိုလို့ချင်းသိပြီးတော့သိချင်းရရတယ်ကြောက်ကြောက်လန့်လန့်နဲ့နေရတယ်အဲ့တော့ကိုလည်းပဲဒီသီလကိုလုံခြုံအောင်လုပ်ပြီးတော့ကိုကသီလကိုလုံခြုံပါတယ်မြတ်လို့ပါတယ်ဆိုလို့ချင်းသူများဥစ္စာမခိုးပါဘူးဆိုရင်ကိုနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေလည်းပဲအိမ်ကြီးချင်းတွေလည်းပဲသိချမ်းသာကြကိုနဲ့ဈေးရောက်သေးဝယ်လုပ်တဲ့ပုဂ္ဂိုလ်တွေလည်းပဲဟာ तू ကသိသီလရှင်ကျေတာမဟုတ်တာတော့ဘယ်တော့မှမလုပ်ဘူးသိချဆိုပြီးတော့ပေါင်းတင်ရတာသိချမ်းသာမှုလေးတွေဖြည့်သွားတယ်အဲ့ဒီသိချမ်းသာမှုကိုဘယ်သူကပေးတာလဲသီလထောက်တည်တဲ့ပုဂ္ဂိုလ်ကပေးရရောက်ပါတယ်ကာမိတုမိစ္ဆာသာရဆိုလိုရင်းနဲ့ဒီတိုင်းပဲအသားစုသမီးမျိုးလေးတွေကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်များအိမ်နှန်းရှိလို့ချင်းကိုယ့်ရဲ့သမီးရှင်လေးဒါတွေကသိပြီးတော့သိပူရတာပဲတကယ်လို့ကိုချင်းသီလကောင်းတဲ့မျိုးသားတယောက်မျိုးသမီးတယောက်ကိုယ့်ပတ်ဝန်းကျင်မှာရှိရင်ကျေးဇူးတင်လိုက်တာသိချမ်းသာလိုက်တာသေရဲ့လည်းပဲဒီတိုင်းပဲသေရဲ့တောက်လာလို့ချင်းသားသမီးတွေမှာမျက်နှာငယ်ရဇနီးမယားတွေမှာသိပြီးတော့ဒုက္ခရောက်ရအကျသမမယားခေါ်ခံရကိုယ်ကဒီရက်တော့လို့ရှောင်ကျင်လိုက်တယ်ဆိုလို့ချင်းသာသမီတွေမျက်နှာပွင့်နေစိတ်ချမ်းသာတယ်မိသားစုစိတ်ချမ်းသာတယ်မိဘတွေစိတ်ချမ်းသာတာဟာဘသူကပေးရရောက်တယ်လေဒါလည်းပဲခွန်ကြီးတို့ဒီငါးပါးသီလထောက်တည်တဲ့ပုဂ္ဂိုလ်ဟာဒီစိတ်ချမ်းသာမှုတွေကိုပေးရရောက်ပါတယ်ငွေသိမ့်ချီပေးလို့ဒါတော့စိတ်ချမ်းသာမှုရခြင်းမှာရပါလိမ့်မယ်သို့သောသီလထောက်တည်လိုက်တဲ့အတွက်ပဝန်းကျင်မှာစိတ်ချမ်းသာသွားတယ်အဲ့ဒီစိတ်ချမ်းသာမှုတွေသူတို့ကအားလုံးရကြပါစေငါ့ကိုကြောင်းပြုပြီးငါသီလထောက်တည်တဲ့အတွက်သူတို့အားလုံးစိတ်ချမ်းသာကြပါစေဆိုရင်အဲ့ဒါသဘောထားမှန်ကန်တဲ့ထောက်တည်တာဖြစ်တဲ့အတွက်သူ့ရဲ့သီလထောက်တည်တဲ့စိတ်စေတနာတွေကငါးပါးသီလလေးထောက်တည်လိုက်အောင်၈ပါးသီလမထောက်တည်နိုင်အောင်သူ့ရဲ့စိတ်စေတနာတွေကမေတ္တာတရားတွေဝန်ရံသွားတယ်စိတ်ချမ်းသာမှုတွေပေးလျော်ရောက်တဲ့အတွက်မဟာဒါနပစ္စည်းလူလာတဲ့ကြီးကျယ်တဲ့ဒါနတွေပေးလူရာရောက်ပြီးတော့ဒီပုဂ္ဂိုလ်ရဲ့စိတ်ကျေနာကြီးကျယ်သွားပါတယ်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ရာဘဝတိုင်းမှာတိတ်ပြီးတော့ကြီးမားတဲ့ကျိုးတွေရပြီးနိဗ္ဗာန်တည်းရောက်သွားနိုင်တယ်တဲ့သောသောကတဝါတွင်တော့ငါတို့၈ပါးတိလာဆောက်တည်တယ်ဆိုပြီးတော့သူများကိုနှိမ်ခြင်းနဲ့ကိုယ့်ကိုယ်ကိုယ်တော့ဆောက်တည်နိုင်တဲ့အတွက်ဂုံယူတယ်နေရာတိုင်းမှာမမေးဘဲနဲ့ဓာကြီးတွေကိုထုတ်ထုတ်ပြောနေတယ်ဒါဆိုလို့ရှိရင်လည်းစဉ်းစားကြရတော့ကောင်းပါတယ်ဒီရက်၈ပါးတိလာကလိုက်ပြီးကြိုးပေးတာမဟုတ်ပါဘူးစေပါတိလာကိုဘယ်နဲ့ဆောက်တည်တယ်ဆိုတဲ့ရက်ပိုင်းခြားကနောက်ဘဝမှာအကျိုးပေးတာမဟုတ်ပါဘူးသူ့ရဲ့စိတ်စေတနာကအကျိုးပေးတယ်ဆိုတာဒါလေးကိုသိသိကျင်းပါတယ်ဒါကြောင့်တိလာဆောက်တည်တဲ့နေရာမှာလည်းပဲဘာလိုအပ်ပါတယ်သဘောထားမှန်ကန်ဖို့လိုအပ်တယ်ဆိုတာဒါအလုံးရှင်းလောက်ပါတယ်နောက်တစ်ချက်ဘာဝနာဘာဝနာပွားတဲ့အခါမှာလည်းပဲဒီတိုင်းပါပဲတရားဝတရားပြစာချတဲ့ဘုန်းကြီးတွေမှာသဘောထားမှန်ကန်ဖို့လိုအပ်တယ်လို့ဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်တွေလည်းသဘောထားမှန်ကန်ဖို့လိုအပ်ပါတယ်ဘာလိုအပ်တယ်လဲဆိုတော့ဘုန်းကြီးတို့တချို့ကကြတော့ဝိပဿနာအားထုတ်တဲ့နေရာမှာဟာငရဲကြမှာဆိုလို့သွားထုတ်တာယတရားရှိတဲ့သဘောနဲ့အားထုတ်တာစီးပွားရေးတက်ခြင်းတို့အားထုတ်တာဒါဆိုလို့ရှိရင်မြတ်စွာဘုရားသဘောထားမမှန်ကန်ဘူးတဲ့ဒါမျိုးအားမထုတ်ရဘူးဘယ်လိုအားထုတ်ရမလဲငါ5မိနစ်တရားရှုမှတ်5မိနစ်တရားရှုမှတ်ရင်5မိနစ်5ရဲ့နှလုံးသားမှာလောဘဒေါသကိလေသာတွေငြိမ်းချမ်းသွားမယ်တဏှာကြီးတရားရှုမှတ်တယ်တဏှာကြီးတရားရှုမှတ်ရင်လည်း5ရဲ့နှလုံးသားထဲမှာလောဘဒေါသတွေတဏှာကြီးငြိမ်းအေးသွားလိမ့်မယ်ခொနရတရားရှိမှတ်တယ်ခொနရတရားရှိမှတ်ရင်လည်းငါရဲ့နှလုံးသားထဲမှာလောဘဒေါသမောဟတွေငြိမ်းအေးသွားလိမ့်မယ်လောဘဒေါသမောဟတွေကထာဝရငြိမ်းအေးသွားရင်နိဗ္ဗာန်ဆိုတာမရောက်ပြရသေးလို့ပြောလည်းပဲရောက်သွားမှာပဲဒါကြောင့်မို့ဒီလိုလောဘဒေါသမောဟငြိမ်းချမ်းခြင်းနဲ့စိတ်နဲ့တရားရှိမှတ်တယ်ဘုရားတို့လောဘဒေါသမောဟငြိမ်းချမ်းနေတဲ့မိသားစုတယောက်ထဲမှာတရားရှိမှတ်ပြီးတော့တကယ်ငြိမ်းချမ်းတဲ့ပုဂ္ဂိုလ်တယောက်ရှိလို့ချင်းသူ့ကိုကြောင်းပြုပြီးတော့မိဘတွေလည်းပဲအပူမဟတ်တော့ဘောစိတ်ချမ်းသာသွားတယ်တကယ်လို့သားသမီးတွေရဲ့တယောက်ယောက်ကဒေါသတွေရှူရှူရှဲရှဲနဲ့လောဘဆိုလို့ချင်းလည်းပဲမောင်နှမတွေကိုမထောက်ဖဲနဲ့တန်ဖိုးရှိတဲ့မေတ္တာတရားကိုမထောက်ဖဲနဲ့တန်ဖိုးမရှိတဲ့ပစ္စည်းကိုသိမ့်မမောတဲ့မောင်နှမတွေရဲ့တယောက်ယောက်ပါလာလို့ရှိရင်တန်ဖိုးရှိတဲ့မေတ္တာတရားတွေကတန်ဖိုးမရှိတဲ့ပစ္စည်းကိုကြောင်းပြုပြီးတော့ခြောက်ခံသွားတတ်ပါတယ်ဒီလိုပုဂ္ဂိုလ်မျိုးတယောက်ရှိလာပြီဆိုရင်သူ့ကြည့်ပြီးတော့ဘယ်မြင်လိုက်ကြရင်သိချင်းရဲလိုက်တာဩလောဘသိမ့်ကြီးတာပဲ မိဘသိချမ်းသာဖို့လည်းမထောက်ဘောင်နှမတွေရဲ့မေတ္တာတရားကိုလည်းနားမလဲသူ့လူချင်းသားလေးပဲသိရှာတယ်ဆိုပြီးတော့ဒါမျိုးလေးတွေကိုခေါင်းကြီးကတန်ဝေကယူရပါတယ်အဲ့တော့ဒေါသကြီးတဲ့ဘောင်နှမတွေမှာတယောက်ပါလာလို့ရှိရင်လည်းပဲဗာလေးပြောလိုက်ချူချဲချဲနဲ့ချမယ်ဟာနှက်မယ်ဟာရိုက်မယ်ဟာဒီလိုစိတ်တွေနဲ့ရှိရင်သူ့မြင်ရရင်ကိုပဲနှလုံးသားတွေကတိတ်တိတ်ခုန်ပြီးတော့ကြောက်စိတ်တွေကဝင်လာရပါတယ်အဲ့တော့ကိုက5မိနစ်တရားရှိမှတ်တော့5မိနစ်လောဘဒေါသကင်းသွားပြီဆိုရင်ကိုရဲ့ပထမထိတွေ့နေတဲ့မောင်နှမတွေမိဘသားချင်းတွေမှာ5မိနစ်ငြိမ်းချမ်းခွင့်ရသွားပါတယ်ကိုကလောဘဒေါသ5မိနစ်ငြိမ်းတဲ့အတွက်သူတို့လည်းပဲကိုနဲ့ဆက်ဆံရတဲ့အတွက်5မိနစ်ငြိမ်းချမ်းမှုအပြည့်အဝရသွားပါတယ်ကိုက9ရက်တရားရှိမှတ်လို့9ရက်ကိလေသာလေးတွေကင်းသွားပြီဆိုရင်အဲ့ဒီမိသားစုမှာလည်းပဲပဝန်းကျင်မှာလည်းပဲ9ရက်ငြိမ်းချမ်းမှုတွေပြေဝရသွားတယ်တဲ့ကိုကိုယ်တိုင်ငြိမ်းချမ်းကြုံနေမှာကားပဲနဲ့သူတစ်ပါးလည်းငြိမ်းချမ်းကြပါစေဆိုတဲ့ကိလေသာငြိမ်းချင်တဲ့စိတ်သူတစ်ပါးကိုကိလေသာငြိမ်းစေချင်တဲ့စိတ်လေတရားရှုမှတ်မှာဒါသဘောထားမှန်ကန်တဲ့တရားရှုမှတ်နည်းလို့ခေါ်ရပါတယ်။ဒါကိုမြတ်စွာဘုရားကတဏှာမှာအပိစတံယေဝတန်တုထံယေဝနေတာယတဲ့ဒီတရားရှုမှတ်တဲ့အခါမှာလောဘဒေါသဆိုတဲ့တရားတွေနည်းဖို့ရှိတာလေးနဲ့ရောင်ရဲတတ်ဖို့ကိလေသာတွေကိုဖွာချဖို့ဒီလိုနည်းနဲ့ရှုမှတ်တာဟာအကောင်းဆုံးသဘောထားပဲဆိုပြီးမြတ်စွာဘုရားကအင်္ဂုတ္တရနိကေမှာလည်းဟောခဲ့ပါတယ်ပရိဝါပါဠိဝီနီပါဠိတော်မှာလည်းပဲဟောကြားထားတာရှိပါတယ်ဒါကြောင့်မို့တရားရှုမှတ်တဲ့နေရာငမာကိုပဲဘာလိုအပ်ပါတလဲသဘောထားမှန်ဖို့လိုအပ်တယ်ဆိုတာဒါလေးသဘောပေါက်ကြည့်ခြင်းပါတယ်တချို့ကတရားကိုသွားပြီးတော့ပြင်းမာတတ်သေးတယ်ဘယ်သူဖြင့်တရားတွေထိုင်လိုက်တာတရားတွေနဲ့ဘယ်နည်းထိုင်လိုက်တာထွက်လာရင်ဒေါသလောဘလည်းသူ့လောက်ကြီးတာမရှိဘူးဆိုပြီးတော့ကိုကအဋ္ဌဉဏ်ဖွဲ့ချမသိတော့တရားတော်ကိုသွားပြီးတော့စော်ကားတတ်တဲ့စကားလေးတွေပြောတတ်ပါလေအမှန်တရားတော်ဟာဘုန်းကြီးတို့တကယ်ဘာမှအပြစ်မရှိပါဘူးတရားတော်ဟာကျင့်သုံးတဲ့ပုဂ္ဂိုလ်မှယနေ့တရားဓမ္မတွေတရားလာနာတယ်နားတဲ့ချိန်မှလည်းပဲဘုန်းကြီးရဲ့တရားလေးကိုစိတ်ဆိုင်နေရင်လောဘဒေါသတွေငြိမ့်နေတာပဲခါတိုင်းကမှဈေးဆံရောက်နေလို့ရှိရင်တခါတရံတတိမထားမိရင်လောဘဒေါသတွေဖြစ်သွားအောင်ခုတရားနာတဲ့ချိန်မှပဲတရားရဲ့စွမ်းအားတတိဟာဘာဖြစ်လဲတရားပေါ်မှာစူးစိုက်လိုက်တဲ့တဲ့ပိုင်းနဲ့လောဘဒေါသတွေကင်းပြီးတော့အပူကင်းစင်တဲ့ဘဝရောက်သွားရပါတယ်နောက်ကျင့်ကြည့်လိုက်ကျင့်ကြည့်လိုက်လို့ရှိရင်၅ပါးသီလလေးတစ်ခုကျင့်လိုက်ရင်၅ပါးသီလကိုချမ်းသာတယ်လို့ပဝန်းကျင်လည်းပဲမိသားစုလည်းပဲစိတ်ချမ်းသာတော့တယ်အရက်မတော့တဲ့ပုဂ္ဂိုလ်ရဲ့သားသမီးဇနီးမယားဖြစ်ရတာကဘလောက်စိတ်ချမ်းသာတယ်တပါးသီလလေးကိုကြည့်လိုက်ပေါ့ဒါကြောင့်မို့တရားတွေကကျင့်လိုက်ရင်လည်းချမ်းသာတယ်ကျင့်ပြီးလို့ဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုရင်တော့မဉ္ဇဉ်ပုံဉ္ဇဉ်နဲ့မျက်မှောက်ပြုပြီဆိုရင်တော့ဘာနဲ့မှမတူတဲ့အရာတွေကိုဓမ္မရတ္တတွေကိုခံစားသွားနိုင်တယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့သဘောထားမှန်ဖို့သိပြီးတော့လိုအပ်တဲ့အကြောင်းကိုဘုန်းကြီးကဟောကြားခြင်းဖြစ်ပါတယ်ဒါကြောင့်ယနေ့တက္ကမကြီးတက္ကကြီးဥပ္ပိုလ်ကြီးတက္ကမကြီးဒေါ်အမိမိသားစုဥပ္ပိုလ်ကြီးအလတ်ကုန်မိသားစုဟာယနေ့တက္ကမကြီးဒေါ်အမိရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာမှာကုသိုလ်တွေလာပြုကြတယ်။ကိုယ်ကလည်းပဲလူဘဝထဲမှာနေတော့ယခုဘုန်းကြီးဟောကြားခဲ့တဲ့သဘောထားမှန်ဖို့လိုတယ်ပါဠိလိုတော့ယောနိတော်မနတိကာရပေါ့ဒီတရားဟာငါတို့သိလိုအပ်ပါလားဒါနာသီလဘာဝနာပြုလည်းပဲသဘောထားမှန်ဖို့လိုအပ်တယ်ဈေးရောင်းဈေးဝယ်လုပ်တဲ့ခါမှလည်းပဲသဘောထားမှန်ဖို့လိုအပ်တယ်နိဗ္ဗာန်တော်နဲ့နောက်ပြီးတော့အလှပွဲစားဆိုတဲ့နေရာမှာလည်းပဲသဘောထားမှန်မှန်ပန်ကိုကြည့်ပြီးတော့ဖွဲ့ချသွားတယ်။တရားဝတရားပြစတင်စာချလုပ်တဲ့ဆရာတော်တွေလည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာသဘောထားမှန်ဖို့လိုအပ်တတ်တယ်။အဲ့တော့သဘောထားမှန်လို့ရှိရင်ကိုယ်ကိုယ်တိုင်လည်းပဲငြိမ်းချမ်းမှုတွေရှိပါတယ်။သဘောထားမှန်ကန်တဲ့ပုဂ္ဂိုလ်မျိုးနန်းတွေကတ်ရောက်လိုက်လို့ရှိရင်လည်းငြိမ်းချမ်းမှုရတ္တတွေကိုခံစားရပါတယ်။နောက်ပြီးတော့ကိုယ်ကိုယ်တိုင်ငြိမ်းချမ်းတယ်လို့မိသားစုတွေငြိမ်းချမ်းသွားပါတယ်။ကိုယ်နဲ့ဆက်ဆံတဲ့တသိန်းပုဂ္ဂိုလ်တွေလည်းပဲငြိမ်းချမ်းသွားပါတယ်။တကဘာလုံးသဘောထားမှန်ကန်လို့ရှိရင်တကဘာလုံးငြိမ်းချမ်းသွားနိုင်တယ်။ဒါကြောင့်မို့ငါတို့ကဘာကုသိုလ်ကိုပဲလုပ်လို့သဘောထားမှန်ကန်နဲ့ပြုလုပ်မယ်လို့ကြင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေ။အဲ့ဒီလိုသဘောထားမှန်ကန်စွာနဲ့ဒါနသီလဘာဝနာများကိုကြိုးစားအားထုတ်ပြီးတကာလနောက်ဆုံးမှာပါရမီတွေတစ်ဖြည်းဖြည်းရင့်တန်ပြီးတော့မဉ္ဉဏ်၊ပူဉ္ဉဏ်ဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကြတာလို့ဆိုလို့ရှိရင်ဘုန်းကြီးဟောခြင်းနဲ့တရားအလုံးစုံပါပြီနားလည်းလည်လိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ယနေ့မွေးနေ့ကုသိုလ်တွေဟာနိဗ္ဗာန်ကြောက်ကြောင်းအထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီး like ဆိုရေးသက်ချာချာဆို